Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တာရှင်များရှင်လန်းချမ်းမြေကြပါစေ VOA American တန်က2018ခုနှစ်ဇန်နဝါရီလ25ရက်ကြာသပတေးနေ့နံနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီအိုင်လိုမီတာ3240 48တို့အပြင် VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ဆက်မူပါခင်ဗျာအခုနံနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
ကျွန်တော်ကတော့ကြော်စင်ပါပါခင်ဗျာ။တခိုင်းအရေးနိုင်ငံကအကြံပေးအဖွဲ့ကအမေရိကန်နိုင်ငံသား Bill Richardson တုတ်ထွက်လိုက်ပါတယ်။အမေရိကန်အထက်လွှတ်တော်လူမျိုးစုခေါင်းဆောင် Mitch McConnell ဟာဒေါန်ဆန်းစုကြည်နဲ့ရင်းနှီးတဲ့အတွက်ရူဟင်ဂျာအရေးမှာမတက်ကြွဘူးလို့အထက်လွှတ်တော်အမတ်တချို့ကဝေဖန်လိုက်ကြပါတယ်။အကြံဖက်အစုတွေအပေါ်ပါကစ္စတန်အစိုးရစောင့်ကြည့်ရေးမှုစီးစီးကုလသမဂ္ဂလုံခြုံရေးကောင်စီကော်မတီကတွားရောက်လေ့လာမှာဖြစ်ပါတယ်။ဒီလိုသတင်းကိုတော့ခင်မျိုးသနဲ့အတူကြီးညာတော့မှာဖြစ်ပါခင်ဗျာ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။
I don't want to be part of a whitewash, and I felt it's best that I resign immediately.
ဒီခိုင်ပြိပခါရေးအကြံပေးဖို့မြန်မာအစိုးရကအစ်စ်ဖွဲ့စည်းလိုက်တဲ့နိုင်ငံတကာအကြံပေးအဖွဲ့ကနေနှုတ်ထွက်လိုက်တဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်တာဝန်ကြီးဟောင်းဘီရစ်ချတ်ဆင်ပြောဆိုသွားတာဖြစ်ပါတယ်။ဒီပါကြောင့်အခုလိုနှုတ်ထွက်သွားရတာပါလေ။အပြည့်စုံကိုနောက်ပိုင်းမှာစောင့်မျှော်နားဆင်နိုင်ပါတယ်။ဒါအပြင်ဒီဖြစ်ရပ်ပေါ်တုံ့တက်ပြောဆိုမှုတွေနောက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြန်ခေါ်ဖို့မြန်မာဘက်ကအသင့်အင့်ဖြစ်နေပေမဲ့ဒုက္ခသည်တွေကတော့ပြန်ဖို့စိုးရိမ်နေကြတယ်ဆိုတဲ့အခြေအနေထိုင်းနိုင်ငံကော့တောင်အပန်းဖြေကျွန်းလူသတ်မှုနဲ့တီးရန်အပြစ်ပေးခံထားရတဲ့မြန်မာလူငယ်နှစ်ဦးရဲ့အမှုမှာတရားရုံးကိုစိုးရရှိနေတဲ့ခုခံချေပွားခွင့်ရချင်းထတ်တိုးပြလိုက်တဲ့ဆိုတဲ့အကြောင်းစားတဲ့သတင်းတော်တွေကိုနားဆင်ကြပါမယ်။ဒုတိယပိုင်းမှာတော့အပတ်စဉ်မြန်မာရေးတုံးသက်ချက်အပအဝင်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အခုတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကြော်စန္ဒာနဲ့ဒေါခင်မျိုးတက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။အမေရိကန်နိုင်ငံသားတူဖြစ်တဲ့ Bill Richardson ဟာရခိုင်ပြည်ပခါအတွက်မြန်မာအစိုးရကအစ်စ်ဖွဲ့စည်းလိုက်တဲ့နိုင်ငံတကာအကြံပေးအဖွဲ့ကနေဗုဒ္ဓဟူးနေ့မှာနှုတ်ထွက်သွားပြီဖြစ်ပါတယ်။ဒီအဖွဲ့ဟာမြန်မာနိုင်ငံပြောင်းလဲအောင်သတိထင်ရှားလှုပ်ဆောင်မဲ့အဖွဲ့ထုမဟုတ်ဘူးလို့ပြောကြရင်နှုတ်ထွက်ခဲ့တာဖြစ်ပါတယ်။အဲ့ဒီဗုဒ္ဓဟူးနေ့မှာပဲသူဟာမြန်မာနိုင်ငံပြောင်းလဲထွက်ခေါ်သွားခဲ့ပြီလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာရခိုင်ပြည်နယ်အတွင်းအမကန်ရှိတဲ့ငင်းကြမ်းတည်ငြိမ်ရေးဖွံ့ဖြိုးရေးအပြင်းထန်လိုအပ်နေချိန်မှာစစ်မှန်တဲ့မူဝါဒအပြောင်းလဲကိုဆန့်ကျင်နေတဲ့ဒီအကြံပေးအဖွဲ့ကအစိုးရလုံခြုံရေးကိုဝိုင်းထောက်ခံနေမဲ့အဖွဲ့မျိုးဖြစ်နေတယ်လို့ရေရှော့ဆန်ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ New Mexico ပြည်နယ်အုပ်ချုပ်ရေးဟောင်းအုပ်ချုပ်ရေးမှူးဟောင်းသမ္မတ Bill Clinton အစိုးရလက်ထက်ကဝန်ကြီးဆိုင်ဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့သူကုလသမဂ္ဂဆိုင်ရာအမေရိကန်သံတမကြီးအဖြစ်လည်းတာဝန်ထမ်းဆောင်ခဲ့သူ Bill Richardson ဟာအဖွဲ့ဝင်ဆယ်ဦးပါရခိုင်အကြံပေးအဖွဲ့ရခိုင်ပြည်နယ်ကိုပထမဦးဆုံးအကြိမ်သွားရောက်မဲ့နေ့မှာပဲအခုလိုနှုတ်ထွက်ကြောင်းပြောကြားလိုက်ကြပါ။အဲ့ဒီဒေသကနေပြီးပြည်ကရဲ9လအတွင်းစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေကြောင့်အင်ဂျီမဲကိုဘင်္ဂလားဒေ့ရှ်ဘက်ကထွက်ဘင်္ဂလားဒေ့ရှ်ဘက်ကိုရူဟင်ဂျာဒုက္ခသည်ခုနှစ်သိန်းလောက်ထွက်ပြေးခဲ့ရတယ်လို့ကုလသမဂ္ဂဆိုထားပါတယ်။ဒီခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များပေါ်အကောင့်ထဲပေါ်ဆောင်ရွက်ရေးကော်မတီရဲ့အကြံပေးအဖွဲ့နဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့တွေ့ဆုံပွဲအပြီးနှစ်ရက်အကြာမှာပဲမစ္စတာရီချတ်ဆန်ကဒေါက်တာဆန်းစုကြည်ဟာ moral leadership ကျင်းဝတ်သိခါအရာခေါင်းဆောင်မှုကင်းမဲ့နေတယ်လို့ဆွဆွဲလိုက်ပါတယ်။ဒါအပြင်သူတို့နှစ်ဦးဟာရခိုင်ရင်းနဲ့ပတ်သက်ပြီးနိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့ဖမ်းဆီးရုံးတင်ခံရတဲ့ Reuters သတင်းသမားနှစ်ဦးရဲ့အကြောင်းပြောရတာနဲ့စကားများခဲ့ကြတယ်လို့လည်းရှက်စင်ကဆိုပါတယ်။ဒီပြဿနာဟာအကြံပြုအဖွဲ့ရဲ့အလုပ်မဟုတ်ဘူးလို့ဒေါအောင်ဆန်းစုကြည်ကပြောကြောင်းနဲ့သူတို့နှစ်ဦးဟာညပိုင်းညစာစာပွဲအထိဆက်ပြီးအခြေတင်ညှိနှုံခဲ့ရတယ်လို့လည်းပြောပါတယ်။ဒေါအောင်ဆန်းစုကြည်ဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတစုံတရာပြန်ကြားခြင်းမရှိသေးပါဘူးခင်ဗျာ။
အမေရိကန်အထက်လွှတ်တော်မှာပါတီကြီးနှစ်စလုံးကအမတ်တွေပါဝင်တဲ့အဖွဲ့တစ်ဖွဲ့ကအထက်လွှတ်တော်အများစုခေါင်းဆောင် Mitch McConnell ဟာမြန်မာခေါင်းဆောင်ဒေါန်ဆန်းစုကြည်နဲ့သူတို့ကြားအဆက်အသွယ်ရှိနေတဲ့အတွက်ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးအရေးယူမဲ့ကိစ္စကိုအချိန်ဆွဲထားတယ်လို့ဆက်ဆွဲလိုက်ပါတယ်။တခုတည်းသောပြဿနာကအထက်လွှတ်တော်မှာ Mitch McConnell နဲ့ဒေါန်ဆန်းစုကြည်တို့ကြားရင်းနှီးနှီးနှီးဆက်ဆံရေးရှိနေတဲ့ကိစ္စပဲဖြစ်တယ်လို့အထက်လွှတ်တော် Illinois ပြည်နယ်အမတ် Dick Dublin က VOA ကိုပြောပါတယ်။မြန်မာစစ်တပ်လက်ထက်မှာရိုဟင်ဂျာတွေဒုက္ခရောက်နေရတယ်ဒေါန်ဆန်းစုကြည်အနေနဲ့ဒါကိုရက်တောင်လှုပ်ဖို့လိုအပ်တယ်ဆိုပြီးဒီပြဿနာကိုဆွေးနွေးဖို့အချိန်ချင်းစ조사ခဲ့ပေမဲ့အထက်လွှတ်တော်မှ Mitch McConnell နဲ့တခြားလူတွေကဒီဆွေးနွေးမှုကိုရက်ပစ်တယ်လို့ဆိုပါတယ်။ Mr. McConnell က ဒေါ်ဆန်းစုကြည်ကိုဖမ်းဆီးချုပ်နှောင်ခဲ့တဲ့ဆစ်ဆိုးအပေါ်မှာဒဏ်ခတ်အရေးယူမှုအများအပြားကိုအဓိကကမကထလှုပ်ဆောင်ခဲ့သူဖြစ်ပါတယ်ဒေါ်ဆန်းစုကြည်လွတ်မြောက်လာခဲ့ပြီးသူ့ရဲ့ပါတီဟာ2015ရွေးကောက်ပွဲဝင်ရောက်ပြီးတော့အနိုင်ရခဲ့သူဒါလည်းဖြစ်ပါတယ်မစ္စတာမစ်မက်ကောနက်ကပြီးခဲ့တဲ့စက်တင်ဘာလကကြေညာချက်တစ်ခုမှာမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ကလူမှုဒုက္ခကြုံရသူတွေရဲ့အခြေအနေအတွက်များစွာစိတ်မကောင်းဖြစ်ရပေမဲ့ဒေါ်ဆန်းစုကြည်ကိုလူသိရှင်ကြားရှုံချတာဟာမြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်အပြည့်အစုံမဆောင်နိုင်ဘူးလို့ဆိုပါတယ်ဒစ်ဒါဗန်နဲ့အတူဂျွန်မက်ကိန်းမာကိုရိုဘီယိုတင်ကိန်းတို့အပေါင်းအထက်လွှတ်တော်မှ14ရောက်တို့ကရိုဟင်ဂျာနဲ့တခြားတိုင်းရင်းသားတွေဒုက္ခရောက်ရှိတဲ့အကြမ်းဖက်မှုတွေကိုရှုံချပြီးဒီလောက်ရတွေကိုချက်ချင်းရပ်ဖို့အတွက်ဆုံးဖြတ်ချက်တွေကိုယမန်နေ့ညနေပိုင်းမှာပဲအဆိုပြုခဲ့ကြပါတယ်
။ဒါဗော့စ်မြို့မှာပြုလုပ်မဲ့ကမ္ဘာစီးပွားရေးညီလာခံကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်တက်ရောက်လာမှာဖြစ်တဲ့အတွက်ဆွစ်ဇာလန်နိုင်ငံမျိုးအများပြန်ပြမှာလူပေါင်းများစွာကန့်ကွက်ဆန္ဒပြနေရပါတယ်။သမ္မတထရမ့်ဟာဆွစ်ဇာလန်နိုင်ငံကိုကြာသပတေးနေ့ရောက်ရှိပြီးကမ္ဘာစီးပွားရေးနိုင်ငံရေးခေါင်းဆောင်တွေကိုသူ့ရဲ့အမေရိကန်ဘက်ကစကားကိုပြောကြဖို့ရှိပါတယ်။ဆွစ်ဇာလန်ကိုမရောက်လာခင်မှာပဲသမ္မတထရမ့်ရဲ့စီးပွားရေးအကြံပေးတွေကကမ္ဘာပေါ်မှာအမေရိကန်ရဲ့ရှင်ပြိုင်နိုင်စွမ်းကိုတွန်းမြှင့်ဖို့မဟာဗျူဟာအပေါ်သုံးသပ်နေရပါတယ်။သူနဲ့အတူလိုက်ပါလာမယ့်ဗန်ဒါရေးဝန်ကြီးစတီးဗ်မနူချင်းကတော့ဒေါ်လာတန်ဖိုးကိုသုံးနှစ်အတွင်းအနည်းဆုံးချဖို့ထောက်ခံတင်ပြထားပါတယ်။ဒေါ်လာဈေးကြရင်ကုန်သွယ်ရေးနဲ့အခွင့်အလမ်းတွေရရှိလာနိုင်တယ်လို့သူကပြောပါတယ်။သမ္မတထရမ့်ကနေအောင်ကြီးစွန်းအင်သုံးဆိုလာကြလို့ပစ္စည်းမျိုးတွေပေါ်မှာသွင်းကုန်ကုန်တိုးကောက်ခဲ့ပေမဲ့ဒါတွေဟာကမ္ဘာနဲ့ထိတွေ့ဆက်ဆံရေးမူဝါဒအပေါ်ဆင်ញင်ရမရောက်နိုင်ဘူးလို့လည်းဆိုပါတယ်
။ American Gymnastic ကအလှအားကစားဆိုင်ရာဆေးပညာရှင်ဟောင်း Larry Nassar ကိုအသက်7နှစ်အောက်လောက်ထိငဲတဲ့အမျိုးသမီးကာယအလှပြိုင်ပွဲဝင်နေပေါ်မှာလိမ့်မှုဆိုင်ရာဆော်ကားမှုနဲ့အပြစ်ရှိကြောင်းတွေ့ရှိရတဲ့အတွက်ထောင်ဒဏ်195နဲ့ချမှတ်လိုက်ပါတယ်။လိမ့်မှုဆိုင်ရာပထမအဆင့်ဆော်ကားမှု10ခုကိုကျူးလွန်ခဲ့ကြောင်း Nassar ကနိုဝင်ဘာလတည်းမှာဝန်ခံခဲ့တာဖြစ်ပြီးသူ့ကိုဗုဒ္ဓဖူးနေမှာတော့ Michigan တရားရုံးတရားသူကြီးကလည်းပြစ်ဒဏ်ချမှတ်လိုက်တာပါ။သူကကလင်းငယ်တွေလိမ့်မှုကျူးလွန်အောင်လှုပ်ဆောင်မှုတွေကြောင့်ထောင်ဒဏ်အနှစ်60ချထားတာခံခဲ့ရပြီးဖြစ်ပါတယ်။သူ့အတွက် Michigan ပြည်နယ်လန်ဆန်းမြို့တရားရုံးမှာ January 16ရက်နေ့ကစတင်ကြားနာခဲ့ရမှာသူ့ဒဏ်ကိုခံခဲ့ရသူပေါင်းအယောက်160လောက်ကသူတို့ဖြစ်စဉ်တွေကိုတင်ပြခဲ့ကြတာဖြစ်ပါတယ်။သူကျူးလွန်ခဲ့တဲ့အားကစားသမားတွေထဲမှာ American Olympic ရွှေတံဆိပ်ဆုရှင်တွေဖြစ်တဲ့ Simon Bellis, Gabby Douglas နဲ့ Mac Kayala Maroney တို့လည်းပါဝင်ပြီးသူတို့ဟာမကြသေးခင်လတွေထဲမှာပဲ NASA ရဲ့စိတ်ကူးတာမှုခံယူဆဲမှာအကျူးလွန်ခံရတာလို့ပြောပါတယ်။ American ကာယအလှအားကစားဆိုင်ရာအုပ်ချုပ်ရေးအဖွဲ့ဟာလူမှုအမြင်မကြီးလင်မှာကိုရှောင်ရှားဖို့အကျူးလွန်ခံရသူတွေရဲ့တိုင်ကြားမှုကိုလှည့်လည်ရှုခဲ့တယ်လို့ခံရသူအများပြားကဆွဆွဲပါတယ်။ Masla ထဲမှာအုပ်ချုပ်ရေးအဖွဲ့ဥက္ကဋ္ဌနဲ့အမှုဆောင်ချုပ်တို့နှုတ်ထွက်သွားခဲ့တယ်လို့တနင်္လာနေ့မှာတော့ဒီအုပ်ချုပ်ရေးဘုတ်အဖွဲ့ဝင်လူကြီးတုံနှုတ်ထွက်သွားပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနာဆင်နိုင်ပါတယ
်။ဝါရှင်တန်ယူရိုဗီအိုအသတင်းဆက်လက်ကြေညာနေပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေအထူးသဖြင့်ကလေးသင်ငယ်တွေပြန်မလာခင်မြန်မာနိုင်ငံအနေနဲ့ရခိုင်ပြည်နယ်မှာစာနာမှုအတောက်ပံ့ရရှိစေရေးနဲ့လူမျိုးရေးတွတ်တက်ကောင်းမွန်အောင်လှုပ်ထွားရမယ်လို့ UNICEF ကကုလသမဂ္ဂကလေးများရမုံအဖွဲ့ကပြောကြားလိုက်ပါတယ်။ဒုက္ခသည်တွေနဲ့58ရခိုင်နှုန်းဟာကလေးတွေဖြစ်ပြီးအများစုဟာသူတို့ကြုံတွေ့ကြရတာတွေရောကြောက်စိတ်ဝင်ကြစေဖြစ်တယ်လို့ UNICEF တွဲဘက်အမှုဆောင်ညွှန်ကြားမှု Justin Fawcett ကဆိုပါတယ်။
မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေရပ်ဆိုင်းပစ်စေဖို့အတွက်ရည်ရွယ်ပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ကဗုဒ္ဓဖူးနေမှာမြောက်ကိုရီးယားပေါ်မှာအရေးယူမှုအသစ်တွေကိုချမှတ်လိုက်ပါတယ်။မြောက်ကိုရီးယားရဲ့ကာကွယ်ရေးခန္ဓာမှာတုံးမှုအတွက်ဒေါ်လာတန်းနဲ့ချီတန်ကြီးရှိတဲ့တပ်တုတွေနဲ့တခြားပစ္စည်းတွေတင်ပို့ရမှာအကူအညီပေးခဲ့တဲ့တရုတ်အခြေစိုက်ကုန်သွယ်ကုမ္ပဏီနှစ်ခုအပါအဝင်အဖွဲ့အစည်း၉ခုကိုအမေရိကန်ဘဏ္ဍာရေးဌာနကအရေးယူလိုက်တာပါ။တရုတ်ရုရှားနဲ့ရုရှားတောင်ပိုင်းမှာရှိတဲ့အခါစီယာဒေတာမှာစီးပွားရေးလှုပ်ဆောင်တဲ့လက်ရှိအာဏာရကိုရီးယားအလို့သမားပါတီကအဖွဲ့ဝင်တွေအပါအဝင်လူပုဂ္ဂိုလ်၁၀ဦး၁၆ဦးကိုလည်းပြစ်မှတ်ထားအရေးယူတာပါ။အမေရိကန်နိုင်ငံသားတွေနဲ့စီးပွားရေးလုပ်ဖို့တားမြစ်ထားတဲ့ဒဏ်ခတ်ရေးယူလိုက်တဲ့ပုဂ္ဂိုလ်တွေကိုအဲ့ဒီနိုင်ငံတွေကနှင်ထုတ်ဖို့လည်းပြောပါတယ်
။ကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုကစုံကြည့်စည်းမှာထည့်သွင်းထားတဲ့အဖွဲ့အစည်းတွေအပေါ်ပါကစ္စတန်အစိုးရရဲ့လှုပ်ဆောင်မှုကိုလေ့လာဖို့က ကုလသမဂ္ဂလူမျိုးရေးကောင်စီကိုယ်စားလှယ်အဖွဲ့တစ်ခုဒီပတ်တွင်မှာပဲပါကစ္စတန်ကိုစွာရောက်မှာဖြစ်ပါတယ်အခုလိုကုလသမဂ္ဂကော်မတီစွာရောက်မှာကိစ္စဟာအမေရိကန်ပြည်ထောင်စုနဲ့ကုလသမဂ္ဂတို့ကအကြမ်းဖက်အဖွဲ့လို့သတ်မှတ်ထားတယ်ဂျမတ်အာဒူဝါအဖွဲ့ခေါင်းဆောင်ဟာဖတ်ဆာယစ်ကိုပါကစ္စတန်ကတရားစွဲဖို့အတွက်လူနောက်တဲ့ဆက်စပ်ထောက်ထားမရှိဘူးလို့ဆိုပါတယ်
ဒီတန်းရောက်နိုင်ငံတကာသတင်းတွေကိုဥကြစံသားနဲ့ဒေါက်ခင်မျိုးတက်တို့ကြီးညာတော်တာဖြစ်ပါတယ်အခုတော့သတင်းလွှာတွေတင်ဆက်ဖို့ချိန်ရောက်လာပါပြီ မြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်ဝါရဲ့တပ်မဟောင်းဘီရစ်ချက်ဆင်ဟာရခိုင်ပြည်ပခါကြီးအကြံပေးဖို့အတွက်မြန်မာအစိုးရကတစ်ဖွဲ့စည်းလိုက်တဲ့နိုင်ငံတကာအကြံပေးဖွဲ့ကနေမနေ့ပုတ်ထူးနေ့ကရုတ်တရက်နှုတ်ထွက်လိုက်ပြီးတဲ့နောက်မြန်မာနိုင်ငံကနေချက်ချင်းထွက်ခွာသွားပါတယ်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ရခိုင်အကြံပေးဖွဲ့နဲ့ဒေါ်အောင်ဆန်းစုကြည်တို့တွေ့ဆုံရမှာ ရင်းနိုင်ငံကောက်နှုတ်တင်ပြပေးမှာပါ
New Mexico ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်တဲ့အပြင်သမ္မတ Bill Clinton အဆိုရဟောင်းလက်ထက်ကစွမ်းအင်ဝင်ကြီးအဖြစ်ထမ်းဆောင်ခဲ့တဲ့ကုလသမဂ္ဂဆိုင်ရာ American သံတမန်ကြီးအဖြစ်လည်းတာဝန်ထမ်းဆောင်ခဲ့သူ Bill Richardson ဟာအဖွဲ့ဝင်10ဦးပါရခိုင်အကြံပေးအဖွဲ့ရခိုင်ပြည်နယ်ကိုပထမဆုံးအကြိမ်တွားရောက်တဲ့နေ့မှာပဲအခုလိုနှုတ်ထွက်ကြောင်းပြောကြားလိုက်တာပါသူအနေနဲ့အကြံပေးအဖွဲ့ကနေနှုတ်ထွက်ရတဲ့အဓိကအကြောင်းရင်းဖြစ်အဲ့ဒီအကြံပေးအဖွဲ့ဟာရိုဟင်ဂျာအရေးနဲ့ပတ်သက်လို့ဖုံးဖိဖို့ကြိုးစားနေတဲ့အတွက်သူအနေနဲ့မြန်မာအစိုးရရဲ့အခုလိုလှုပ်ဆောင်မှုမှာမပါဝင်လိုတဲ့အတွက်ဖြစ်ကြောင်း Mr. Richardson ကပြောပါတယ
် I don't want to be part of a whitewash and I felt it's best that I resign
ကျွန်တော်အနေနဲ့ပြဿနာကိုဖုံးဖိရမှာမပါချင်ပါဘူးဒါကြောင့်ကျွန်တော်ချက်ချင်းနှုတ်ထွက်လိုက်တာဟာအကောင်းဆုံးဖြစ်မယ်လို့ကျွန်တော်ခံစားမိပါတယ်
ဒါ့အပြင်အခြားကြံပေးအဖွဲ့ဝင်တွေနဲ့အတူတနင်္လာနေ့ကဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံရမှာမပြေမလည်ဖြစ်ခဲ့တယ်လို့ Bill Richardson ကပြောပါတယ
်I was very unhappy and distressed by Dawn San Suu Kyi reaction to my plea that this issue
ကြာတဲ့တောက်တီးရဲ့ကိစ္စမှာညံ့ညံ့တာတာနဲ့မြင်းမြန်းဆန်းဆန်းဆောင်ရွက်ဖို့ကျွန်တော်ရဲ့မိတ္တာရက်ခံပန်ကြားချက်ပေါ်ဒေါက်တာဆန်းစုကြည်ရဲ့တုံ့ပြန်လိုက်တဲ့အပြစ်မှုကိုကျွန်တော်အမတန်စိတ်မကောင်းဖြစ်ရပါတယ်ဒင်းအောင်နှစ်ဦးရဲ့ကိစ္စနဲ့ပတ်သက်လို့သူ့ရဲ့အမျက်ဒေါသကိုပောက်ကွဲလို့ညီွားဖြစ်သွားပြီးတော့အစိုးရလျှို့ဝှက်ချက်ဥပဒေနဲ့ပတ်သက်တဲ့ကိစ္စတွေဖြစ်နေတယ်လို့ပြောတဲ့အပြင်ဒါကိုအကြံပေးအဖွဲ့ဝင်တဦးအနေနဲ့ပြောရမယ့်အလို့မဟုတ်ပါဘူးလို့လည်းသူကပြောပါတယ်ကျွန်တော်တို့နှစ်ယောက်ကြားအပြန်အလှန်ပြောဆိုမှုတွေဟာတော်တော်လေးကိုပြင်းထန်ခဲ့ပါတယ
်ဒီမပြေလည်မှုဟာလည်းညစာစားပွဲမှာဆက်လက်ဖြစ်ပွားခဲ့တယ်လို့သူကဆိုပါတယ်အခုလိုဖြစ်ရတဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်ဘက်ကရောပြောခွင့်ရပုဂ္ဂိုလ်ဦးစော်ထီးဘက်ကရောသတင်းဌာနတွေကိုတစုံတရာတုံ့ပြန်ဖြေကြားခြင်းမရှိသေးပါဘူးဒါ့အပြင်မြန်မာအစိုးရအရာရှိတွေနဲ့တုံ့ညက်ကြဆွေးနွေးမှုတွေအတွင်းသတင်းမီဒီယာကုလသမဂ္ဂလူ့ခွင့်ရေးအဖွဲ့တွေနဲ့နိုင်ငံတကာလူ့အဖွဲ့အစည်းတွေပေါ်ရေပုံရအဖြစ်ပြစ်တင်ရှုံချမှုတွေပြုလုပ်ခဲ့တာတွေ့ရတဲ့အတွက်သူ့အနေနဲ့အံ့ဩသင့်မိတဲ့အကြောင်း Mr. Richardson ကပြောပါတယ်အထူးသဖြင့်ဒေါက်ဆန်းစုကြည်ရဲ့နိုင်ငံတကာအပေါ်ထားတဲ့သဘောထားအမြင်တွေဟာအတော်လေးကိုမှားယွင်းနေတယ်လို့သူကအခုလိုပြောပါတယ
် She believes there's a concerted international effort against Myanmar and I believe
မြန်မာ့စံကြည်မှုနိုင်ငံတကာကပူးပေါင်းကြံစည်နေတယ်လို့ဒေါအောင်ဆန်းစုကြည်ကယုံကြည်နေရဟာမှားယွင်းနေတယ်လို့ကျွန်တော်မြင်ပါတယ်မြန်မာနဲ့ပတ်သက်တဲ့ပြဿနာအလုံးအတွက်နိုင်ငံတကာသတင်းမီဒီယာတွေကုလသမဂ္ဂလူ့ခွင့်ရေးအဖွဲ့အစည်းတွေနဲ့တခြားအစိုးရအဖွဲ့အစည်းတွေကိုဒေါအောင်ဆန်းစုကြည်ကပြစ်တင်ဝေဖန်ပြောဆိုပါတယ်ဒီလိုဖြစ်ရတာဟာသူ့အနားမှာရှိနေတဲ့အတန်အကျောင်းလို့ကျွန်တော်ထင်ပါတယ်သူတို့တွေဟာဒေါအောင်ဆန်းစုကြည်ကိုပုံမှန်လင်းအကြံဉာဏ်တွေမပေးကြဘူးလို့ကျွန်တော်ယူဆပါတယ်
Bill Richardson ဟာ1980ခုနှစ်တွေကတည်းကဒေါအောင်ဆန်းစုကြည်နဲ့တည်ကျမ်းခဲ့ပြီးဒေါအောင်ဆန်းစုကြည်ပေါ်မှာလည်းအလွန်ပဲလေးစားသူတစ်ဦးဖြစ်ပါတယ်။ဒါကြောင့်အခုလိုရခိုင်အရေးကိစ္စအပြင်ဆွဆွဲမှုတွေနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကကျင့်ဝတ်တိုက်ခါပိုင်းအရာခေါင်းဆောင်အဖြစ်ပြသနိုင်ခြင်းမရှိခဲ့တဲ့အတွက်သူ့အနေနဲ့ဝန်ထမ်းမိကြောင်း Mr. Richardson ကပြောပါတယ်။ဆက်လက်ပြီးတော့ရခိုင်အကြံပေးအဖွဲ့ကိုဦးဆောင်နေတဲ့ထိုင်းဒုတိယဝန်ကြီးချုပ်ဟောင်းဒေါက်တာဆူရခီရဲ့စတိရထိုင်းနဲ့ပတ်သက်လို့လည်းအခုလိုသူ့အမြင်ကိုပြောပါတယ်။
I also disagree with the direction the chairman Surakiat wants to take the
ရခိုင်ကျံပေးအဖွဲ့ဥက္ကဋ္ဌဆူရကီရဲ့အနေနဲ့အကျံပေးအဖွဲ့ကိုဦးဆောင်ပြီးတော့တွားခြင်းနဲ့လမ်းကြောင်းကိုကျွန်တော်သဘောမတူပါဘူး။လုပ်ငန်းရှင်လည်းမရှိသလိုလုံခြုံရေးနဲ့နိုင်ငံသားဖြစ်ခွင့်ဆိုတဲ့ကိစ္စတွေနဲ့ပတ်သက်လို့လည်းအစီအစဉ်မရှိပါဘူး။
ဒါနဲ့ပတ်သက်လို့မစ္စတာဆတ်တီရာထိုင်းကိုသတင်းမီဒီယာတွေဘက်ကဆက်သွယ်မေးမြန်းခဲ့တဲ့အပေါ်တုံ့ပြန်ဖြေဆိုခြင်းမရှိသေးပါဘူး။မနေ့ဇန်နဝါရီလ22ရက်နေ့ကရခိုင်အကြံပေးအဖွဲ့ရဲ့ပထမဆုံးရခိုင်ခီးစဉ်ကိုတော့မစ္စတာရစ်ချက်စန်လိုက်ပါသွားခြင်းမရှိခဲ့ပါဘူး။အကြံပေးအဖွဲ့ဝင်နောက်တဦးဖြစ်တဲ့တောင်အာဖရိကကာကွယ်ရေးဝန်ကြီးဟောင်းရိုးအော့ဖ်မီယာကတော့သူတို့ရခ
pit, Kula Damaga Sanya, American Tamaji Hole Pide, Bill Richardson, Pigger, Nickel Manga, Poesitare, Yakan Jambi Pogani, Neutralide, Jow, Yamanga Kizin, Dream, Yogi, Genia Lide, American Nangai, Winitanaga, Soy, making Pimide, Jow, Topian Gabare, HRW, Luke, Poyale, Sabia De Lupioso, Labare, Johnson, Dolala Danga, Topia Pivali, Macmia.
Nanganago, Yaka, Sigare, Yakan Bine, Pripeka, Ye Kuni, Pishin Bibu, Diga, Kofi Anan, Komshine, Yakan Bine, Saya, Komshin, Didi, Jambi Jedwigu, Yama Suyaga, Gaunte Poyama, Tiyo Yau, Sawyer Nambu, Nanganaga, Puring, Aune, Bidwin Puring, Gaudu, Bawene, Jambi Puegu, Bigare, December, Shia Niga, Yama Suyaga, Puezi, Gera Pipari, Dabibe Kuro, Nanganaga, Puring, Upide, American Tandama Hong Bill Richardson Ha, Yamananga Yoshi Zin, Don San Suji Ne, Dwisung Gibi, Simbi, Muri Jow, Otuniga, no twig, Kevari, Kulu, Mumiolime, Yodi, no twiaji in Jongu, Mr. Richardson Ya, Zimbi Diago, Shimbia, Gia Maro, Nangano, Damingan Bogu, Don San Suji Ne, Jumbo, Dika, Baya, Gonza Mu, Gimme, Ni Jong Ne, Through Jambi, Pwene, Sunu Yama, Zimbi, Kula Tamga, Luke Kui, Pwedri, Bo. We pamudi, miara, duyade, jong, tabia, bean. Pansi, cantayade, rider, the endo, pian lumiao, ye de, guni, samuepu, bioya, ma. The kind, a jambi, a puene, but that's signed it, jong, dodane, don't bian, get it, loose, Tama, American, nangan, that, uni, ne. The kind, jambi, puema, goes up to, bowing, get it, Mr. Richardson. Kulu, no toyaji, jong, ne, batelu, American, nangan, jai, tanaga. So, yin, jong, don't bian, give it.
Governor Richardson's decision to resign from the Rakhine Advisory Board and the reasons he gave for doing so are cause for concern. We respect his decision and note that he is acting as a private citizen and joining the board in visiting Burma. The Burmese government has pledged to implement the final resolution of the government to fulfill its commitment.
Duga, Tama, American Nangan, that Uni, ne, Yama Pishi, Jambi Puema, Bowing Geraba, Yama Suyani, ne, Kofi Anan Komshi, now so Jambi Jedugu, Lina Book, Libe Tabi Pipare, Tajang, Degree Wigu, Yedji, Accounte, Pobu, Chamaru, Taito Mare, Jambi Jedrima, Yakain Binema, Gala Jashi, Shini, Gesamu, Piazaradri, ne, Majadi Miga, Pipwagere, Jampemu. Toka dedwi oin be piare chong yin dwi pishin pibu pawe mare luk dine Adams ka pyo dwa ra phit pare. Dabye Mr. Richardson nout twa ya jin chong ne patte lu HRW luk hui ye phwe ji ga le saip pya mi chong tong pyan mare. Brad Adams ka HRW asha yi ya director phit pare.
Bill Richardson finally said in public what many diplomats and others who have met Aung San Suu Kyi have said.
Aung San Suu Kyi ne twi song ga de tan man ni ne ti cha pok ko ri ga nau kwe ma pyo le saka ko Bill Richardson ga lu di shin ja thauk pyo lai da ba be. Tu ga lu khwin ye au su ri tan man ni ne kula tamaga po ma nit myo ma ko tin pya ga bi a man ga tu tai khan bwa rong ga tu pyo ga de lu tan mo ri bo le le sa mu ma pya ga ba bu. A yin ga Myanmar naingan da ri ye lut lat mu twe shi shu saung ye pe bo mit ta yak khan mu ga Aku tu ana yala ro, lu kun yi sao yue mu li, Bill Richardson lo poko miu gu miu ma nengan ye yan du pi, bu ga miin la ke ba de. Jano ru baka ma piang ma u, tu baka wa piang gu la wa.
Da bi ye kan piti baka, ne ba de lu drin yu yin pan zi kan ge ya de, raida drin dao na uru lu miau yin ne ba de lu, Mr. Richardson nga mi da ya kan ge ya ma li, do on san su ji ye do da ne dung piang mu gu li, HRW ga wi pan lai ba de.
She was a huge advocate for freedom of expression and the media.
Mr. Brett Adams ka?
Dong sa su ji ni ne yin ga tadin lut lat khwe ne media ko lon zwa thauk kan a pi ga de bin haung nwan so ywa la de lu ri ko thong cha si me u ri ri a tong pyu mu ko le san jin a pi tin ga da phit par de aku ro Bill Richardson ga phan si khan tha ya de writer tadin taw na u lut myaw yi a twet tu ko ku bo pyo do tu ga do da thwet khe de da ha tu taik ko pyaung twa de so da ko pya bi taik ko sit pyet sia kaun ma de
Bill Richardson ဟာအရင်ကအီရန်နဲ့မြောက်ကိုရီးယားတို့မှာဖမ်းဆီးခံခဲ့ရတဲ့အမေရိကန်နိုင်ငံသားတွေလူမျိုးရေးတွေနှိမ့်နိုင်ပေးခဲ့သူဖြစ်တဲ့အပြင်ပြည်တွင်းမှာလည်းနိုင်ငံတကာညီချင်းရေးနဲ့စစ်ဆန်နှိမ့်နိုင်ရေးတို့အတွက်တတိပုဂ္ဂလအဖွဲ့ကိုဖွဲ့စည်းတာပြီးဆောင်ရွက်နေသူဖြစ်ပါတယ်။အရင်ကမြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်လည်းထဲထဲဝေဝင်ဆောင်ရွက်ပေးခဲ့သူဖြစ်ပြီးဒေါ်အောင်ဆန်းစုကြည်နဲ့ရင်းနှီးခဲ့သူလည်းဖြစ်ပါတယ်။ခုတော့သူဟာခုလိုအကြောင်းပြချက်တွေကြောင့်ရခိုင်အကြံပေးအဖွဲ့နဲ့အတူရခိုင်ပြည်နယ်ကိုလိုက်ပါသွားခြင်းမရှိပေနေပြည်တော်ကနေရန်ကုန်ကိုပြန်ကားအခုဆိုမြန်မာနိုင်ငံကနေထွက်ခွာခဲ့ပြီဖြစ်ပါလေရှင်
။ဒါကတော့အရင်ကကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးဟောင်းဖြစ်တဲ့ Bill Richardson ရခိုင်အကြံပေးကော်မတီကနေနှုတ်ထွက်တဲ့အကြောင်းနဲ့ဒီကြောင်းနဲ့ရာနဲ့ပတ်သက်ပြီးတော့တုံ့ပြန်ပြောကြားချက်တွေကိုတင်ပြခဲ့တာဖြစ်ပါလေခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြန်ပြီးတော့လက်ခံသွားဖို့အတွက်အဆင်သင့်ဖြစ်နေပြီလို့မြန်မာနိုင်ငံကပြောပေမဲ့ဒုက္ခသည်စခန်းတွေမှာရှိတဲ့ရိုဟင်ဂျာတွေကတော့မြန်မာနိုင်ငံကိုပြန်ဖို့စိုးရိမ်နေကြတယ်လို့ဆိုပါတယ်။ AP သတင်းတပုတ်ပေါ်မှာအခြေခံပြီးတော့ကိုညံဝင်းအောင်ပြောပြပေးပါလိမ့်မယ်ခင်ဗျာ
။တပတ်ဘင်္ဂလားဒေ့ရှ်နေဆက်ကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုစီစစ်ပြီးပြန်လည်လက်ခံသွားဖို့အဆင်သင့်ဖြစ်နေပြီလို့မြန်မာအစိုးရကပြောနေပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကတော့ရိုဟင်ဂျာဒုက္ခသည်တွေလွှဲပြောင်းပေးရေးကိစ္စအချိန်ပိုယူရလိမ့်မယ်လို့ပြောနေသလိုဒုက္ခသည်တွေကိုယ်နိုင်ကလည်းမြန်မာပြည်ပြန်ဖို့အဆင်သင့်မဖြစ်သေးဘူးလို့ပြောနေတာပါဒုက္ခသည်စခန်းတွေမှာရှိတဲ့ရိုဟင်ဂျာဆယ်ကနန်းတချို့ကိုမကြသေးခင်က AP သတင်းဌာနကတွေးဆမေးမြန်းခဲ့ရမှာမြန်မာပြည်ပြန်ဖို့အယုံကြည်နည်းနေသေးတာကိုတွေ့ရကြောင်း AP ကရေးပါတယ်ရခိုင်ပြည်နယ်ကသူတို့နေခဲ့တဲ့အိမ်တွေမိရှုခံရတာသူတို့ရဲ့မိသားစုဆွေမျိုးအမျိုးသမီးတွေအတ္တမပြုကျင့်ခံရတာအပါအဝင်အင်းကြီးချင်းနဲ့မိတ်ဆွေတွေအသက်ဖြတ်ခံရတဲ့အတိတ်ကအခြေအနေတွေဟာဘယ်လောက်ထိစိတ်ချရမလဲဆိုတာမသိရသေးတဲ့အတွက်နေရပြန်ဖို့စိုးရိမ်နေရသေးကြောင်း1990ခုမှတစ်ကြိမ်2019ခုမှတစ်ကြိမ်ဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ပြေးလာတဲ့အသက်30အရွယ်ဝီသီရောင်မျိုးနွယ်ကမိုဟာမက်ယူနုကပြောပါတယ်ပထမတစ်ကြိမ်ပြေးလာတော့သူ့အသက်4နှစ်သာရှိသေးတာပါ
သမုဂဇလာရာဟာဒါမာရာရာဘတ်ဒစီနာရာအီဂေတလာအယရနာရာဖလောင်းဟာဒီကေမွန်မဇ်တင်မဆရစီလမ
်ကျွန်တော်တို့ကိုရိုက်နှက်ညှင်းပန်းတဲ့အခြေအနေတွေကြောင့်ကျွန်တော်မိဘတွေကဒီဘက်ကိုထွက်ပြေးလာကြတာပါအဲဒီတုန်းကဖလောင်းခါလီဒုက္ခသည်စခန်းမှာ3နှစ်လောက်နေလဲရပါတယ်3နှစ်ကြာတော့မြန်မာပြည်ဘက်မှာအခြေအနေတွေငြိမ်းချမ်းသွားပြီလို့ပြောပြီးတော့ UNHCR ကပြန်ခိုင်းတာကြောင့်ကျွန်တော်တို့ပြန်ခဲ့ပါတယ်တကယ်တော့မပြန်ချင်ပါဘူးအဲဒီတုန်းကကျွန်တော်တို့ငိုမြင်နေရကိုပြန်ပေးပေမဲ့နေအိမ်တွေပြန်ဆောက်ပေးတာမရှိပါဘူးကျွန်တော်ကတော့ဘယ်တော့မှမပြင်ကျင်တော့ပါဘူးမြန်မာပြည်ပြင်ရင်လေကျွန်တော်ကလေးတွေပညာသင်ခွင့်ရနိုင်မှာမဟုတ်လို့ပ
ါအခုလိုထွက်ပြေးလာကြသူတွေကိုသူတို့ရဲ့နေရရင်မှပြန်လဲအခြေချခွင့်ပေးဖို့ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံသဘောတူထားကြပြီးဇန်နဝါရီ23ရက်နေ့မှာစတင်လက်ခံသွားမယ်ဆိုပေမဲ့ရိုဟင်ဂျာတွေအတွက်ဖြည့်ရှင်းပေးစရာပြဿနာတချို့ကြံနေသေးတာကြောင့်ရောဒုက္ခသည်တွေကိုယ်တိုင်ကအရမပြန်ဖို့ခံရမှာစိုးရိမ်နေတာကြောင့်ဒုက္ခသည်ပြန်ဖို့မဲ့အစီအစဉ်ကိုယာယီရဆိုင်းလိုက်ကြောင်းဘင်္ဂလားဒေ့ရှ်အစိုးရအရာရှိတွေကဇန်နဝါရီ22ရက်တနင်္လာနေ့မှာကြေညာပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကို3ညမြောက်ထွက်ပြေးလာတဲ့အသက်50အရွယ်အဗ်ဒဲဂါဖာကမြန်မာပြည်မပြောင်းခြင်းသေးတဲ့အကြောင်းပြောပါတယ
်ဟိုလာပါရငကမဆိုင်ကလို့ဟုတ်ကင်းကွာနေလာဒီဆိုလို့မစမန်ကလည်းဘုံကောင်ကရရှိလို့ရဲအတော်တဘင်းစုံဝေဖာလီယိုဤနေရတာစတာရာဒေါ်ဒေါ်ဖာလီဖလာရဲ
1988မှာစခဲ့တဲ့ငကမင်းစစ်စင်ရေးအကြောင်းကျွန်တော်တို့ထွက်ပြေးခဲ့ရပါတယ်မြန်မာပြည်ပြမကဝင်လာတဲ့မွတ်စလင်တွေအားလုံးနေထိုင်ခွင့်အထောက်အထားရှိသူဖြစ်နေပါစေဖမ်းဆီးထောင်ချပါတချို့အသက်ခံရပါတယ်ဆော်ဝဲစရမ်းတွေကိုတင်ပြီးဆုတ်ဖြတ်ပစ်ပါတယ်ဒါကြောင့်အတော်များများထွက်ပြေးကြတာပါမွတ်စလင်တွေဆိုရင်အရင်ကတည်းကသူတို့တတ်နေတာပါဒါကြောင့်ထွက်ပြေးလိုက်ပြန်လာလိုက်ပြန်ပြေးလိုက်ဖြစ်နေတာပ
ါရိုဟင်ဂျာဒုက္ခသည်တွေအတွက်လုံခြုံစစ်ချက်ရပြီးဂုဏ်သိက္ခာရှိစွာနဲ့အိမ်ပြန်နိုင်ရေးကိုလှုပ်ဆောင်သွားမယ်လို့ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံကြားသဘောတူစာချုပ်ချုပ်ထားပေမဲ့ဒါပေါင်းများစွာစွန့်ခွာလာခဲ့တဲ့ဒုက္ခသည်တွေရဲ့မူလကြေးရွာတွေဟာထိတ်လန့်ဖွယ်အခြေအနေမှာရှိနေသေးတာကြောင့်သူတို့ကိုပြန်ဖို့မဲ့ကိစ္စပေါ်လူအခွင့်ရေးအဖွဲ့တွေကစိုးရိမ်နေကြသလိုရခိုင်ပြည်နယ်တဲကနေရိုဟင်ဂျာတချို့အခုချိန်ထိဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးနေစေပဲလို့ကုလသမဂ္ဂနဲ့လူအခွင့်ရေးအဖွဲ့တွေကပြောပါတယ်ခင်ဗျာ
။သောရရှင်များရှင်
ယခိုင်ပြည်နယ်မြောက်ဦးမြို့မှာမကြသေးခင်ကဆမပြသူတွေတေချေထိခိုက်တာတွေကြုံခဲ့ရတဲ့ဖြစ်ရပ်ကြောင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စုဝေးခွင့်နဲ့ပတ်သက်လို့မေးခွန်းတွေလည်းတကြောပြန်ထွက်ပေါ်လာပါတယ်။မြန်မာနိုင်ငံမှာအရက်သားဆူရတက်လာပေမဲ့လည်းဆမပြဖို့စုဝေးဖို့ခွင့်ပြုချက်ရဖို့လိုအပ်နေစေဖြစ်ပါတယ်။ဆမပြဖို့စုဝေးဖို့ခွင့်ပြုချက်ယူနေရတဲ့ငိမ့်စုစီလိုလူသိများတဲ့ဥပဒေဆက်ထားတယ်မသိလွတ်လပ်စွာထုတ်ဖော်ခွင့်ပြောဆိုခွင့်တွေကိုအကန့်အသတ်ဖြစ်နေတဲ့ဥပဒေတွေဘာတွေရှိနေတယ်လဲဆိုတာတွေကို VOA မြန်မာပိုင်းရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-322-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာburmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။နေနေ့ညတိုက်ရိုက်လေလာအစီအစဉ်ကကျူဆူပါရရှင်
။ပါဝင်ဆွေးနွေးလို့ဒီ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံတိုက်တွန်းပါတယ်။အခုတော့ထိုင်းနိုင်ငံမှာတည်ထောင်အပြစ်ပေးခံထားရတဲ့မြန်မာလူငယ်နှစ်ဦးရဲ့အမှုခုခံချိပါချက်ပေးဖို့အတွက်တလရက်တိုးပေးလိုက်ပါတယ်။အကြောင်းစုံကိုမှအေးမှကသတင်းပေးပို့ထားတာနားဆင်ပါခင်ဗျာ။
ပိရိစားလူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတဲ့လက်ကျောလူတပ်မှုနဲ့ပတ်သက်လို့တည်တံပေးခြင်းခံရတဲ့မြန်မာရှေ့တောင်လူငယ်နှစ်ဦးရဲ့အယူခံကိုဩဂတ်လ22ရက်နေ့မှာကော်စမွေတရားရုံးကနေတဖြင့်ထိုင်းဗဟိုတရားရုံးရုပ်ကိုတင်ထားခဲ့ပြီးစက်တင်ဘာလ18ရက်နေ့မှာတော့တရားရုံးကအယူခံကိုလက်ခံခဲ့တာပါဒီအယူခံနဲ့ပတ်သက်လို့အစိုးရရှိနေတဲ့ဘက်ကခုခံခြေပချက်ပေးဖို့အတွက်လာရင်ထပ်တိုးတောင်းနေရကနေဇန်နဝါရီလ24ရက်နေ့မှာတော့9ချိန်မြောက်အဖြစ်တလားထပ်တိုးပြီးခွင့်ပြုခဲ့တယ်ဆိုပြီးတရားခဏရဲ့အကျိုးကိုဆောင်ရွက်နေတဲ့မြန်မာတန်ရုံးရဲ့ဥပဒေအကြံပေးရှိနေဦးအောင်မျိုးသံကပြောပါတယ
်အဲ့ဒါအမှန်တော့ထိုင်းအစိုးရရှိနေဘက်ကနေပြီးတော့ဒီခုခံခြေပတဲ့လျှောက်လက်ချက်ပြေမှုအတွက်အထင်ကြီးမဖြစ်သေးဘူးဆိုပြီးတော့ရခိုင်တလားထပ်တောင်းပါတယ်ရခိုင်တက်ထပ်တိုးပေးလိုက်ပါတရားရုံးကပါဆင်မြေလုံးတရားရုံးနေရာမှာမြတ်တာမှန်ကန်တဲ့စီရင်ဆုံးဖြတ်မှုကိုပြုလုပ်ကြပါတယ်အဲ့လိုပြုလုပ်တဲ့အခါမှာတရားလူတရားခံဘက်ကစာရေးစာရန်အယူခံမှုလျှောက်လက်ချက်တွေကိုပြည့်စုံအောင်သူကဟိုလက်ခံရယူခြင်းတဲ့ဘောရှိပါတယ်။ဆင်မြေလုံးတရားရုံးနေရာမှာမြတ်တာမှန်ကန်တဲ့စီရင်ဆုံးဖြတ်မှုကိုပြုလုပ်ကြပါတယ်။အဲ6လပတ်ဝန်းကျင်အတွင်းလောက်မှာတော့အမိန့်ချနိုင်လိမ့်မယ်လို့အကြေတော့မြင်ပါတယ်ခင်ဗျ။
မြန်မာလူငယ်နှစ်ဦးနဲ့ပတ်သက်လို့အမြင့်ဆုံးတည်ရန်ပေးထားတဲ့လက်ကျောမှုနဲ့ပတ်သက်လို့တရားခဏအကျိုးဆောင်တွေဘက်ကတော့တက်တေခိုင်လုံးမှုမရှိဘူးဆိုပြီးယူဆနေတာပါအထူးသဖြင့်လူသက်လက်နဲ့မှတွေ့ရတဲ့ DNA တွေ့ရှိချက်ထဲမှာမြန်မာလူငယ်နှစ်ဦးရဲ့ DNA မတွေ့ရှိတာကအမှုဖြစ်စဉ်မှာထူးခြားနေတယ်လို့ဆိုပါတယ်ဒီအတွက်သူတို့နဲ့ပတ်သက်တဲ့အယူခံစာမျက်နှာပေါင်း319မျက်နှာကိုတင်ပြထားတာကြောင့်လက်ကျိုးလူသက်မှုနဲ့တည်ရန်ချမှတ်ခံထားရတဲ့ကိုစော်လင်းနဲ့ကိုဝင်းစော်ထွန်းတို့ဟာလူသက်တယ်ဆိုတဲ့ပြစ်ဒဏ်ကနေလွတ်မြောက်နိုင်မယ်လို့ယုံကြည်နေကြောင်းရှေ့နေဦးအောင်မျိုးတန်းကပြောပါတယ်
အင်္ဂလိပ်တရားရုံးကနေခွင့်ပြုချက်ရကြံလဲစစ်ခွင့်ရတဲ့အခါမှာပေါတူဘောမှာရှိတဲ့ DNA ကကလေးနှောင်းတဲ့ DNA နဲ့မတူဘူးဆိုတဲ့ချက်ကတော်တော်ထူးခြားတဲ့ချက်ပါတကယ်တော့လူသားလက်နက်မှာတိုင်ပြီးလူသားလက်နက်မှာတရားခံတဲ့လူကဂင်လို့15စက္ကန့်ဆိုရင် DNA တက်ပါတယ်အဲ့တော့ကလေးတွေတက်ပါတယ်လို့ရေးရတောက်လျှောက်ဆွဆွဲလာတဲ့ပေါတူဘောမှာ DNA တွေ့ရတာနဲ့ကလေးတွေ DNA နဲ့မတူဘူးဆိုတဲ့ကကလေးတွေကတရားခံပေါ့ဘူးဆိုတဲ့ချက်ကရှင်းနေတဲ့ချက်ပါကြောင်ရမို့ဒီအချက်တောင်ပဲကလေးတွေဟာဒီအမှုကလုတ်ကင်းနေဆိုပြီးတာပါလေ
မြန်မာရှစ်တောင်းလို့သမားခမန်းကြီး၄00လောက်လုတ်လုတ်ကင်နေတဲ့ကော့တောင်ပန်းချီကျွန်းဖြစ်တဲ့လိတ်ကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာပြီးတင်လူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတာပါဒီအမှုမှာမြန်မာရှစ်တောင်းလူငယ်၂ယောက်ဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ကိုလူတက်မှုမရေမှုပစ္စည်းလူယူမှုပါဝင်အမှု9မှုနဲ့တရားစွဲခဲ့ပါတယ်ထိုင်းနိုင်ငံကော်စမေကျင်းထောင်မှာဖမ်းဆီးခံရတဲ့သူတို့၂ယောက်ကို2015ခုနှစ်ကုန်မှာတော့ထိုင်းနိုင်ငံကော်စမေတရားရုံးကနေအမြင့်ဆုံးပြစ်ဒဏ်ဖြစ်တည်တံပေးခဲ့ပြီးဗန်ခွန်ကျင်းထောင်မှာဆက်လက်ထိန်းသိမ်းထားပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီစီစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာတိုင်းဒိုမီတာ2532နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။
VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်နံနက်6နာရီခွဲရှိပါပြီတောတာရှင်တို့နားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့အာတာပတိနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒူမီတာ32 40လို့ပြင်လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာရီခွဲအစီအစဉ်မှာကမ္ဘာမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရားစတဲ့ကဏ္ဍတွေနဲ့အတူ
ဘာကြောင့်လဲဆိုရင်မြန်မာလူ့ဖွဲ့စည်းဟာအင်မတန်တဝန်းနဲ့တူယုံကြည်မှုမှာလေ့လာချက်တွေအရဆိုလို့ရှိရင်တော့အားနည်းတယ်လို့ကျွန်တော်ပြနေတယ်ပြီးအခုလို့
မြမရေးသုံးသက်ချက်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကြားဖို့ရှိပါတယ်အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူလအပေါ်မပြည့်ဥကြော်စံတာနဲ့အတူတစ်ပြပြပါမယ်ခင်ဗျာ
အနောက်ဘက်ကပြစ်ပယ်လို့ KIA တို့တရုတ်နဲ့နှိစက်ဆွဲခေါင်းစဉ်နဲ့ဗတ်တီလတန်ရေးသားထားတဲ့ဆောင်မကို Asia Times ကသူတို့တင်ပြလိုတယ်KIA ခေါင်းဆောင်တွေအန်ဘန်လာလက်ထက်မှာတရုတ်နဲ့ပူပြီးတော့နှိစက်လာပါတယ်တကယ်တော့ KIA ဟာ UWSA တပ်ဖွဲ့ဥဆောင်တဲ့ FPNCC မဟာမိတ်အဖွဲ့တွေကိုပြီးခဲ့တဲ့နှစ်ကလေးကဝင်ရောက်ခဲ့တာပါ FPNCC မှာ UWSA တပ်ဖွဲ့အပြင်ကိုကန်တောင်ပလောင် TNL ရခိုင် AA စတဲ့အဖွဲ့တွေပါဝင်ပြီးတိုင်းသားလက်နက်ကိုင်အင်အားစုတွေအားလုံးနဲ့ရှစ်ဆယ်ရာခိုင်နှုန်းကိုကူစားပြုထားတဲ့အဖွဲ့ကြီးဖြစ်ပါတယ်အခု KIA ခေါင်းဆောင်တွေအန်ဘန်လာကသူတို့နဲ့တရုတ်ဆက်ဆံရေးပူပေါင်းလာပြီးသူတို့လူတွေဟာတရုတ်ပြည်ဘက်ကိုလွတ်လွတ်လပ်လပ်ပူပြီးသွားလာနိုင်တယ်လို့ပြောခဲ့ပါတယ်။ KIA ထိန်းချုပ်တဲ့နေရာကစစ်သေးဆောင်စခန်းတွေကိုလည်းအကူအညီလွယ်လွယ်ကူကူရောက်ရှိလာနိုင်တဲ့တရုတ်နေစာဘက်ကိုပုံမရွှေပြောင်းဝင်ပေးလာလိမ့်မယ်သဘောရှိနေပါတယ်။မြန်မာစစ်တပ်နဲ့အစိုးရတို့ကတော့ဒီဒုက္ခသည်စခန်းတွေစီကိုနိုင်ငံတကာအထောက်ပံ့တွေမလာနိုင်အောင်လမ်းပိတ်ဆို့ထားတာဖြစ်ပါတယ်။တချိန်တည်းမှာပဲတရုတ်ဘက်ကလည်း KIA တွေကိုအိန္ဒိယဂျပန်တို့နဲ့အဆက်အသွယ်မလုပ်တော့ဖို့တားထားတယ်လို့တတိယကွက်တချို့ကဆွနေကြပါတယ်မြန်မာအစိုးရကတော့ပြည်လုံးကျအပြစ်ခတ်ရဆဲသဘောတူညီချက် MCA ကိုမွန်ပြည်သက်ပါတီခလာဟု LDU အဖွဲ့တို့ပါဝင်လက်မှတ်ထုတ်လာရတဲ့အတွက်အောင်မြင်မှုတရားဖြစ်တယ်ဆိုပြီးဂုဏ်ယူစွာပြောကြားနေပါတယ်ဒါပေမဲ့မြန်မာနိုင်ငံတိုင်းသားလက်နက်ကိုင်အင်အားစုအများအပြားကတော့ဒီ MCA လို့ခေါ်တဲ့ပြည်လုံးကျအပြစ်ခတ်ရဆဲသဘောတူညီချက်ဟာတိုင်းသားအင်အားစုတွေကိုလက်နက်ချခိုင်တာနဲ့တူရဲလို့ယူဆနေကြတာပါကချင်တို့အနေနဲ့ခရီးရန်အသင်းအဖွဲ့တချို့အပါအဝင်အနောက်ဘက်ကနိုင်ငံရေးပါတီနိုင်ငံရေးအဖွဲ့အစည်းတချို့နဲ့အဆက်အသွယ်ရှိတဲ့ကိစ္စကိုလည်းတရုတ်ကသိပ်ဘဝင်မကြားလှပေမဲ့ FPNCC အဖွဲ့တွေကိုဝင်ရောက်လိုက်ပြီးကြတဲ့က KIA အပေါ်မှာပုံပေါ်ယုံကြည်မှုရှိလာတယ်လို့လည်း N Banla ကပြောကြောင်းကြေညာထားပါရခင်ဗျာ
အရှိမေမူဝါဒကနေအရှိနဲ့ပူးပေါင်းဆောင်ရွက်မူဝါဒပြောင်းလဲချိန်မှာအာဆီယံခေါင်းဆောင်တွေ New Delhi ကိုရောက်ရှိလာကြပြီဆိုတဲ့ခေါင်းစဉ်နဲ့ဒီ Asian Age Online မှာရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြကြပါမယ်။ကြာသပတေးနေ့မှာကျင်းပမဲ့ India ASEAN ဆက်ဆံရေး25နှစ်မြောက်အထိမ်းအမှတ်ထိပ်သီးညီလာခံကိုတက်ရောက်ဖို့အတွက် ASEAN 10နိုင်ငံခေါင်းဆောင်တွေရောက်ရှိနေကြတာပါ။ ASEAN ဒေသမှာတရုတ်ရဲ့စီးပွားရေးနဲ့စီးရေးအချိန်ဟုန်မြင့်တက်နေခြင်းမှာအခုလိုထိပ်သီးအစည်းအဝေးကျင်းပတာလည်းဖြစ်ပါတယ်။ India ဝန်ကြီးချုပ် Narendra Modi ဟာရောက်ရှိလာတဲ့ ASEAN ခေါင်းဆောင်တွေနဲ့တရားစီတွေ့ဆုံနေရမှာဘူရူးနဲ့ညနေပိုင်းကတော့မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်။အရှိမျောမူဝါဒကနေအရှိနဲ့ပူးပေါင်းလှုပ်ဆောင်မယ်ဆိုတဲ့မူဝါဒပြောင်းလဲလို့တဲ့ဝန်ကြီးချုပ်မိုဒီရဲ့ရည်ရွယ်ချက်ဟာပုံပေါ်လာနေပြီလို့အိန္ဒိယကာကွယ်ရေးဝန်ကြီးနမလာစီတာရမန်ကပြောဆိုပါတယ်လို့យေတာထားပါတယ်။နှစ်ဖက်ကြားဆွေးနွေးပွဲတွေမှာကုံတွယ်ရေးကအဓိကနေရာမှာရှိနေတယ်လို့ဆက်ဆက်အခြေခံအဆောက်အအုံတည်ဆောက်ဖို့ဒေတာရင်းဖွံ့ဖြိုးရေးနဲ့လုံခြုံရေးကိစ္စစတာလို့ပါဝင်ပါတယ်။လွတ်လပ်ပွန်းနေတဲ့ထိပ်သီးညီလာခံမကျင်းပခင်အာဆီယံနဲ့အိန္ဒိယလုပ်ငန်းအဖွဲ့တွေဟာလေကြောင်းနဲ့ရေကြောင်းတွာလာမှုဆန်ရချိတ်ဆက်လှုပ်ဆောင်မှုတိုးချဲ့ရေးကိုလည်းဆွေးနွေးကြမယ်လို့យေတာထားပါတယ်ခင်ဗျာ
view ရနေဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြပါမယ်မနက်ခင်းတိုင်းနားဆင်နေကြ American Indian 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်
ဒီမြင်တင်ပြမယ် idiom အသုံးကတော့
drive me up the wall
ဖြစ်ပါတယ်စာလုံးပေါင်းက d r i v e drive ကမောင်းတာ m e m ကကျွန်တော်ကျမ u b up ကအပေါ်ဆိုတော့ d drive me up ကအပေါ်ကိုမောင်းတဲ့သဘောဖြစ်ပါတယ် the wall wall ကနေရာဆိုတော့စကားထုံးရဲ့ဓာတ်ရိုက်ဒီဘက်ကတော့နေရာပေါ်ကိုမောင်းတဲ့သဘောဖြစ်ပါတယ်ဒီတော့စဉ်းစစ်လာတာကတော့လောင်ရင်ထဲမှာရောက်နေတဲ့ဒရိစံတကောင်ကိုအပြင်ကစရုပ်ဖြစ်စီအနောက်ရှက်ဖြစ်အောင်လုပ်လို့ဖြစ်စီအဲ့ဒီအထက်မှာရှိတဲ့အကောင်ကလောင်ရင်ရဲ့နေရာပေါ်ကိုပြည့်တဲ့ရှောင်းတင်းရာကနေစဉ်းစစ်လာတဲ့အသုံးပဲဖြစ်ပါတယ်ဒါကြောင့် idiom အတုံးကတော့လူတူဦးကိုစိတ်တူအောင်စိတ်အနှောက်ယှက်ဖြစ်စေအောင်လုပ်တာကိုဆိုတာဖြစ်ပါလေ။အထူးသဖြင့်ထွက်ပြေးခြင်းစိတ်ပေါက်တဲ့သဘောမျိုးလို့ဆိုနိုင်ပါလေ။ဒီသုံးရပတ်သက်လို့ George ကပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ I don't want to visit my cousin's place. He has 5 kids and they drive me up the wall.
ကျွန်တော်ကတော့ကျွန်တော်ညီတပင်ခွဲအိမ်ကိုအလဲမသွားလို့ပါဘူးဗျာ။သူ့မှာခရီး9ယောက်တောင်ရှိတယ်လေ။သူတို့ကြောင့်ကျွန်တော်ထွက်ပြေးခြင်းစိတ်ပေါက်မိတယ်လို့ဒီပေးရပါလေ။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I don't want to visit my cousin's place. He has 5 kids and they drive me up the wall.
လူတူကိုစိတ်အနှောက်ယှက်ဖြစ်စေတဲ့ထွက်ပြေးခြင်းစိတ်ပေါက်အောင်လုပ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ။
Drive me up the wall.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့ကျင်ပြခဲ့တဲ့ idiom အသုံးနဲ့ဖြစ်ပါတယ
်။ဒေါ်လာလာတန်စီစဉ်တက်ဆက်တဲ့ American Indian တို့ English စာသင်ခန်းစာကိုနားဆင်ကြရတာပါ။အခုတော့အပတ်စဉ်မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပြပါတော့မယ်။မြန်မာနိုင်ငံအုပ်ချုပ်ရေးပုံမူတိုးတက်ကောင်းမွန်လာဖို့အတွက်အုပ်ချုပ်ရေးကဏ္ဍမှာနိုင်ငံသားများပါဝင်ဆုံးဖြတ်ခွင့် Citizen Engagement ကိုတိုးမြင့်ပေးဖို့လိုအပ်ပြီးဒီကိစ္စဟာပြည်သူလူထုရဲ့တရင်ရယူပိုင်ခွင့်နဲ့လည်းဆက်ဆက်နေတယ်လို့မြန်မာအရေးသုံးသပ်သူဦးတင်မောင်တန်းကဆိုပါတယ်မြန်မာနိုင်ငံဆိုင်ရာမူဝါဒတွေကိုလေ့လာရေးသားတင်ပြနေသူတင့်ဘဝအက်ဒီတာဟောင်းဦးတင်မောင်တန်းနဲ့ဦးကျော်စံသာဆွေးနွေးသုံးသပ်ထားတာကိုနားဆင်နေပါပါခင်ဗျာ
ဟုတ်ကဲ့ပါမန်ကျေးဇူးပါတယ်ပထမဆုံး local administration ပေါ့ရကြီးရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လေလူတွေရဲ့မကျေနပ်မှုတွေကြားပါတယ
်ဟုတ်ကဲ့
ဆရာအဲ့ဒီဟာဘလို့ဖြစ်ပေါ်တိုးတက်နေလဲဆိုတော့အခြေအနေကိုအကြမ်းဖက်ပထမဆုံးပြောပါဆရာခတ်တူတူ
ဟုတ်ကဲ့ရေဘူးကအဖြစ်တော့အရင်တုန်းကမြို့နယ်အထွေထွေအုပ်ချုပ်ရေးဘူးကနေခံထားတာကနေအခုနောက်ပိုင်းမှာတော့စေအိမ်စုလိုက်ရွေးကောက်တင်ရောက်တဲ့စနစ်နဲ့လုပ်တယ်ပေါ့တော့ဒါပေမဲ့ဒူးဒူးကနေရွေးကောက်တင်ရောက်တာမဟုတ်ဘူးစေစုလိုက်အိမ်တော်ဦးစည်းတဲကတယောက်ကိုပဲစေစုဘူးဖြစ်နေရေကောက်တင်ပြောရတယ်စေစုဘူးတွေကတစ်ဆက်တခါသူကကြေးရွာအုပ်စုအုပ်ချုပ်ရေးဘူးကိုသူကရေကောက်တင်ပြောရတယ်စနစ်ကအဲ့လိုလောက်ထားတယ်လောက်ခါတကြောင်မို့ပြည်သူကနေတိုင်းပြောတာမဟုတ်ပြန်အကောင့်ဘက်ကဆိုလို့ရှိရင်တော့ခံထားခြင်းမဟုတ်တော့ဘဲနဲ့ရေကောက်တင်ပြောတော့စနစ်ကိုရှေ့ရှုလာတယ်
ဆန်းတော့တူလာပြီ
ပေါ့အဲဒါပဲအားနဲ့ချက်အနေနဲ့ပြောရလို့ရှိရင်တော့ဒါဒီလူတို့ကတည်းရိုက
်လူတို့ဆိုတဲ့နေရာမှာလူငယ်တွေအိမ်တော်သားသမီးတွေနောက်ကအမျိုးသမီးတွေသူတို့ရဲ့အခန်းကဏ္ဍများသောဗမာပြည်မှာအိမ်တော်ဦးစီးကအမျိုးသားတွေတကြီးတွေဖြစ်နေတော့အဲလူငယ်နဲ့အမျိုးသမီးတွေအခန်းကဏ္ဍနဲ့မိမ့်နေတော့ပေါ့
မိမ့်နေတာပေါ့သူကအိမ်တော်ဦးစီးလို့သတ်မှတ်တဲ့ခါကျတော့လူကြီးတွေကပဲရွေးကောက်ခံရတဲ့လူတွေဖြစ်သွားတယ်လူငယ်တွေနဲ့အမျိုးသမီးတွေမပါတော့
ဆိုအဲ့ရကိုခွင့်ပြုဘာများအခက်အခဲရှိတယ်လဲအဲ့တော့အဲ့ဥပဒေဆွဲတော့သတိမထားမိကြဘူးလားအဲ့လူတွေဒါပေးလိုက်ဘာများအခက်အခဲရှိလဲအမျိုးသမီးတွေလူငယ်တွေ individual ပေါ့တူးချင်းမဲ့အနေနဲ့ပေးရပါဆိုရင်တော့
တူချင်းမဲနေတယ်ပေးတဲ့အခါမှာနောက်ပိုင်းမှာလေးလာတုံသက်တဲ့တခုစိုးရင်ချက်ပေါ့နော
်
ဒီဒေတာကျွန်တော်တို့ဒီရရွာအတိုက်ဝင်းနေလဲပြောရင်တော့နိုင်ငံရေးရပွဲပြားမှုဖြစ်သွားမှလဲစိုးရင်ဆရာတခုရှိတယ်ရရွာအတွင်းထဲမှာ community တွေမှာစီလုံးနေတာရနေပါတီလိုင်းတွေဝင်လာမယ်ဆိုရင်ဒီရရွာအတွင်းစီလုံးညညမှုတွေပွဲပြားသွားမလားဆိုတော့စိုးရင်ချက်တွေလည်းရှိနိုင်တယ်ပေါ့နော်ဒါကလည်းလေးထားစဉ်းစားတိုက်တယ်လို့ကျွန်တော်ပုံကိုရေးရတယ်ကျွန်တော်ထင်တယ်ဘာကြောင့်လဲဆိုရင်မြန်မာလူ့ဖွဲ့စည်းဟာအင်မတန်တူနဲ့တူယုံကြည်မှုမှာလိလာချက်တည်းအရာဆိုလို့ရှိရင်တော့အားနည်းတယ်လို့ကျွန်တော်တို့ပြနေတယ်။ပြီးရင်အခုလိုအခုကြောင်းချိန်မှာညီညွတ်ရေးနော်ပြီးရင်ကျွန်တော်တို့ဒီလူမှုအရင်းနှီးပေါ့ရှိနေတဲ့လူမှုအရင်းနှီးကိုဆက်ပြီးထိန်းသိမ်းထားနိုင်ဖို့ရည်လိုအပ်တယ်။နိုင်ငံရေးလမ်းကြောင်းတွေဝင်လာတဲ့အတွက်ကြောင့်မို့ကွဲပြားသွားမှာမျိုးတွေဒါဒီလိုလဲချင့်ချိန်ရမယ်ပေါ့တို့တော်လည်းမကြီးရွယ်ပဲနဲ့ကြီးရွယ်တယ်လို့တော့ကျွန်တော်မထင်ဘူး။ကြီးရွယ်ပဲနဲ့လူငယ်တွေနဲ့အမျိုးသမီးတွေလုံနိုင်ကြရရှိတဲ့တွေကိုကြံနေရတာကတော့တိုင်းပြည်အတွက်ဆိုရှယ်မှုတစ်ခုလို့ပြောရပါမယ်
။အစီအိုဆက်မသွားခင်မှာအဲ့ရကြေးဆိုလို့ SC တန်ရတဲ့ကိစ္စကိုဒီဆက်ပြီးရှိနေကြဆရာ
။ဥပဒေ2012ဥပဒေထဲမှာတော့အစင်းကိစ္စတွေကိုရရွာအုတ်ချုပ်ရမှုကြီးရွာအုတ်ချုပ်ရမှုတွေကလုံးဝမယ်ဆိုတဲ့ဟာတော့သူကပါတယ်။ဒါပေမဲ့လို့
ဟိုဖြတ်ပြီးဖြစ်တဲ့တော့ကြောင့်ဒါတော့ကျုံးပွင့်တော့ဘူးလို့ကျွန်တော်ထင်တယ
်တချို့သူဒီသားတွေကလွယ်လို့ပေါ့လို့ထင်တယ
်ဟိုတချို့ तू ကအဲဈေးကိုတိုက်ဖို့မလိုဘဲနဲ့အဲ့ဒီကြေးရွာအုတ်ချုပ်ရမှုဥပဒေမှာဟိုကကြေးရွာတဲ့ကိုစိမ့်တရားဝင်လာလို့ရှိရင်အစီခါမယ်ဆိုတော့တာဝန်ကိုသတ်မှတ်ထားပြီးသားရှိတယ်ဆိုတဲ့အတွက်ကြောင့်ဘို့လို့ဘို့လို့ကျွန်တော်အိမ်တော်စုစင်းကရအဲ့ဈေးရတိုင်တရားတဲ့အထိမလို့ပါဘာဆိုကြေးရွာဆိုတဲ့အထက်မှာတော့ဘယ်သူစိမ့်လဲဆိုတာ
သူစီးနေ
ကြတာပေါ့နော်ဆိုတော့ပါပြီးသားပါဟု
တ်ကဲ့ဆိုတော့ရကြေးပြီးတော့ကြေးရွာစုအုတ်ချုပ်ရင်ဘူးအဲ့ဒီအထိကတော့ဒါ
ကတော့ရေးတော့တ
ဲ့သူတို့အထက်မှာသူတို့ကညွန်ကြတာကြတော့မြို့နယ်အုပ်ချုပ်ရေးကြတော့ထွေအုပ်ရဲ့အရာရှိပေါ့
မှန်ပါတယ်မှန်ပါတယ်မြို့နယ်အုပ်ချုပ်ရေးမှူးတွေအောက်မှာသူတို့ဒီကြေးရွာစုကြေးရွာဟုတ်က
ြအဲ့ကြေးရွာကဒေသခံမိသားစုကအကြီးအကဲရေးကောက်တယ်ပဲထားပါတော့ဒါလည်းဒီမိုကရေစီရောပါတော့ပေါ့လေသူတို့ရောဘယ်တိုင်းကြတိလုပိုင်မရှိပါသလဲဥပမာရက်ွက်တွင်ကြေးရွာဒရင်းမှာသူတို့တာရေးနာရေးကတော့ဒါမြမရူတာသူတို့ကသူတို့လုပ်နေကြတာပဲဒါမှအရေးကြီးတဲ့စီးပွားရေးကိစ္စဆုံးဖြတ်စရာတွေဖြစ်လာမယ်။ဥပမာပြေးကြေးရွာတွေကစီးပွားရေးအရင်းမြင်းနဲ့ပတ်သက်ပြီးတော့ဆုံးဖြတ်မဲ့ကိစ္စအဲ့ဒါတွေကြတော့
တော်တော်များများလောက်ပိုင်ခွင့်ပေးထားတာရှိပါတယ်။ဥပမာလယ်ယာမြေစီမံခန့်ခွဲမှုကော်မတီရဲ့ဥက္ကဋ္ဌတွေဆိုလို့ရှိရင်ဒါခုနပြောတဲ့ကြေးရွာစုအုပ်ချုပ်ရေးမှုတွေကအဓိကစကားပြောလာတယ်။အဲဒါကသူတို့ရဲ့လယ်ယာလုပ်ငန်းတွေပေါ်မှာပိုင်ဆိုင်မှုတွေပေါ်မှာအင်မတန်တည်ရောက်မှုကြီးပါတယ်။ဒါ
ဟုတ်လို့ပါဆရာအဲ့ဒီမြန်မာနိုင်ငံမှာအဲ့ဒီလယ်ယာမြေသိမ်းယူမှုနဲ့ပတ်သက်ပြီးတော့ပြန်မပေးတာတွေတပ်ပိုင်းမြေရောကုမ္ပဏီရောအတင်းယူတာနဲ့ပတ်သက်ပြီးတော့တော်လေးပြဿနာရှုပ်ထွေးနေတယ်။အဲ့ဒီကိစ္စကိုကြေးရွာအစင်ကပြည်သူရွေးကောက်တင်မြှောက်တဲ့လူကဆုံးဖြတ်ပိုင်မရှိပါလား
။သူတို့ကြေးရွာထဲမှာရှိတဲ့မြေကိစ္စတွေကိုတော့ဆုံးဖြတ်နိုင်တယ်လို့ကျွန်တော်ယူဆတယ်။ဒါပေမဲ့သူကကန့်တတ်ချက်ရှိတယ်။ဥပမာကျွန်တော်မှတ်မိလို့ဆိုရင်နေက9ဧကနဲ့9ဧကအထက်ပေါ့။နေကအောက်ဆိုခဲအစင်မှာဆုံးဖြတ်လို့ရတယ်။နိုင်ကအောက်ဆိုရင်ကျွန်တော်တို့ပြည်နယ်နဲ့တိုင်းဒေသကြီးအစင်မှာဆုံးဖြတ်လို့ရ။နိုင်ကအထက်ဆိုရင်တော့ဘိုးဘွားပဲဆုံးဖြတ်တယ်။ဆိုတဲ့အခါကျတော့အဲ့ဒီရဲ့လုံပုံပိုင်ပုံလမ်းကြောင်းတစ်ခုလုံးကိုလည်းဟိုတွဲထိတ်ထားတာရှိတယ်ပေါ့။ဒါကခုနကကြေးရွာအုတ်ချုပ်မှုဆိုင်ရာဥပဒေနဲ့တော့မပတ်သက်ဘူး။ပေါ့နော်။သို့တော်လည်းဖွံ့ဖြိုးတိုးတက်မှုနဲ့ဆိုင်လာတဲ့ကိစ္စပေါ့။ဆရာမေးတဲ့ကိစ္စအဲ့ဒီကိစ္စ။အဲ့ဒါတွေကိုဖြေလျှော့ဘူးလားမဖြေလျှော့ဘူးလားဆိုတာကြတော့လည်းခုနကဘိုးနဲ့တိုင်းဒေသကြီးကြားမှာပတ်သက်မမှန်လုပ်တဲ့ဌာနတစ်ခုကြာနေစဉ်းစားရတဲ့ဟာလိုလာပြရောဒီကိစ္စဒီအရေးအစွတ်လက်ထက်ခဲကရှိနေခဲ့တဲ့ပြဿနာပေါ့အခုဆိုရလဲဆက်ပြီးစဉ်းစားရမယ်ဆရာပြောတဲ့ဟာ
ဟုတ်ကဲ့တော်တော်ခုကထွေအုပ်ထွေအုပ်ကလည်းပဲစစ်ဘက်ကရွေးတဲ့လူဆိုတော့ပေါ့လေသူရဲ့ order from ministry လို့တော့သုံးသပ်ကြတော့အရင်ကတော့စစ်ဘိုလ်ရီကိုရင်စီးရတာပေါ့ဆိုတော့အခုခါမှာအဲ့ဒီဒေသနာအုပ်ချုပ်ရေးတွေထဲမှာစစ်တပ်ရဲ့တပ်ရဲ့အခန်းကဏ္ဍကိုလုံးဝမင်းမိန်တော့ပြီလုံးဝပြက်ကွယ်တော့ပြီပြောလို့ရလားဆရာ
ကျွန်တော်အတိတ်လောက်တော့ပါပါတလောက်ပဲလုံကျော်ရေးကိစ္စအတွက်ပြီးတော့ပေါ့နော်လုံကျော်ရေးကိစ္စကတော့ပြည်နယ်တိုင်းဒေသအဆင့်လုံကျော်ရေးဝင်ကြီးရဲ့အောက်မှာတော့ဒါတွေအကုန်လုံးကရှိတယ်ဒါပေမဲ့ပြည်ထောင်ဝင်ကြီးအောက်မှာကဌာန5ခုအဓိကဌာနကြီးရှိတယ်ပေါ့နော်အမရဲခုနပြောတဲ့ထရေအုပ်ပေါ့နောက်တစ်ခါ SP လို့ပြောတဲ့စုံစမ်းစစ်ဆေးရေးပြီးရင်အခြေဦးစီးဌာနနဲ့မိဇက်ပေါ့နော်ဆိုတော့ဒီတပ်ဖွဲ့တွေနဲ့ပတ်သက်တဲ့ကိစ္စတွေအကုန်လုံးကတော့အထွေထွေအုပ်ချုပ်ရေးဦးစီးဌာနနဲ့မဆိုင်အထွေထွေအုပ်ချုပ်ရေးဦးစီးဌာနရဲ့အဓိကတာဝန်ကတော့သူကပေါင်းစပ်ညှိနှိုင်းတာပဲမြို့နယ်အဆင့်မှာဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုလုပ်တဲ့အခါမှာအဲ့ဒီဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းဆိုတာကလည်းတက်ဆိုင်ရာပြည်နယ်တစ်တိုင်းဒေသအစိုးရနဲ့ဆက်ဆံတယ်သူတို့လုပ်ချင်တာတွေကိုသူကဒီဌာနတွေနဲ့ပေါင်းစပ်ညှိနှိုင်းပေးတဲ့အလုပ်ပဲဒါပေမဲ့သူကများသောအားဖြင့်ဥက္ကဋ္ဌနေရာကိုယူထားတဲ့အတွက်ကြောင့်မလို့သူဒီဆုံးဖြတ်ပိုင်ခွင့်တော့ရှိတယ်။သူတို့အဓိကတာဝန်ပိုင်းကတော့သူကအများအားဖြင့်ပေါင်းစပ်ညှိနှိုင်းပေးတာပါပဲ
။နောက်တစ်ခုကခြားစားပြင်ဆင်မှုလက်ပစ်လက်ရင်ပို့ပေါ်ချာ။ဝန်ကြီးအစ်မကတော့လက်ပစ်လက်ရင်မကင်းနဲ့ခြားစားပြင်ဆင်မှုသိနေတယ်ဆိုပြီးတော့ကိုကြီးဝင်ကြောစွာကြောနေတာတွေ့ရပါတယ်။အမှန်ကောက်ပါတယ်။အဲ့တော့အောက်ခြေအစ်မကရောတဖေးဘူးတို့ဘာလို့အဲ့လက်ပစ်လက်ရင်မှုတော့လုံအောင်ပျောက်သွားပြီလားဆရာ
။အာ
ပိုကောက်မှာလည်း
2013လုံးကပြင်းနေတဲ့တိုင်းရင်လိုက်ပေါ့။UNDP ကနေမှဒေသနာအုပ်ချုပ်ရေးဆိုပြီးလေ့လာခဲ့တာတွေရှိတယ်။အဲသူတို့တွေ့ရှိချက်ပါတော့ဒါတွေကတော့မပပျောက်တာမရှိသေးပါဘူး
။မပပျောက်သေးဘူး။
မပပျောက်သေးပါဘူး။ဟု
တ်။ဆိုတော့အဲ့ဒါကိုပပျောက်နိုင်မယ်လား။သူဝန်ထမ်းဝင်ငွေနည်းလို့လားဘယ်လိုကြောင့
်။ရေပူရအားဖြင့်တော့ဒီဝင်ငွေကိစ္စမလောင်ရတာ။ဒါကတော်တော်ဝန်ထမ်းတွေအတွက်တော်တော်အဓိကကြားတယ်။ဒုတိယကတော့လုတ်ပိုင်ခွင့်ပေါ့။လုတ်ပိုင်ခွင့်ကချုပ်ထားတဲ့ဟာရှိနေတဲ့အတွက်ကြောင့်မို့လို့ နောက်ပြည်သူလူထုကတည်ရယူပိုင်ခွင့်ပြည်သူလူထုကဆုံးဖြတ်ချက်တွေကိုထင်မြင်ပိုင်ခွင့်မျိုးသားဒီမော်စီဖွဲ့ချုပ်ကလည်းအခုကြွေးကြော်တာဖြစ်နေတင်ထားတယ်ပြည်သူနဲ့အတူဆိုတာကိုဘယ်လောက်ထိအကောင့်တွေပေါ်နိုင်မလဲ။နောက်ဒီပြည်သူနဲ့အတူဆိုတာနိုင်ငံရေးစကားမဟုတ်ပါဘူး။အုပ်ချုပ်မှုသဘောအရဆိုလို့ရှိရင်ခုနပြောတဲ့နိုင်ငံသားများပါဝင်ဆုံးဖြတ်ပိုင်ခွင့်ဆိုတဲ့တခြားနိုင်ငံတွေမှာလုပ်နေတဲ့ citizen engagement ဆိုတဲ့အစီအစဉ်မျိုးကိုအုပ်ချုပ်ရေးအထက်ကိုပြည်ပြောင်းလေဘယ်လောက်ထိတည်လာပြီးတွင်လာနိုင်မလဲ။ဒီကိစ္စတွေကိုလုံတိုင်လို့ရှိရင်ဒီဘက်ကခုနကျင့်ကြံချသမှုပါပြောရည်ကလည်းရော့ပါသွားမှာပေါ့နော်ဒါတွေကဆက်ဆက်နေတဲ့အတွက်ကြောင့်ပုံစုံလိုက်ကြရမယ်လို့ကျွန်တော်ထင်တယ
်အဲ့ဒီအချင်းပြဲချသမှုနဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ပဲတိုင်သာတိုင်ရင်သူတို့သိကြရင်အေးအေးယူမယ်လို့မကြခဏပြောတာချက်ဥပါတယ်ဘယ်လောက်ထိတိုင်ရသလဲတကယ်တော့အေးအေးယူတာရှိပါလားအေးရမှာ
မျိုးနယ်နဲ့ကျေးရွာဆင့်မှာကတော့များသောအားဖြင့်တိုင်ကြတော့ကြတာလည်းရှိတယ်ဒါပေမဲ့တိုင်တော့တဲ့ဆင့်မှာကလည်းတိုင်တော့ကြားတဲ့သူကိုယ်တိုင်ကမိမိရဲ့ကိုယ်တိုင်ပြစ်စာတဘောမျိုးမဖြစ်အောင်ဆိုပြစ်စာနဲ့တိုင်ကြားစာနဲ့ကြားထဲမှာခွဲထားတဲ့ line ကကိုကိုဖော်ရမယ်ဆိုတဲ့ခါကျသူကအနည်းကျုံနေရတဲ့ပြဿနာရှိတဲ့အတွက်ကြောင့်မို့တိုင်ကြားမှုကထိရောက်တဲ့လောက်မထိရောက်ဘူးပြစ်စာအနေနဲ့ပဲစည်ရင်းဝင်သွားပြီးတော့အေးမယူတာတွေအများလာတယ်ပေါ့ဒီတဘောတဘောဘွားကိုဘယ်လိုဖြစ်ရှင်းမလဲဆိုတာကလက်ရှိပြောင်းလဲလာတဲ့ဆရာဦးအောင်ကြီးဦးဆောင်တဲ့ပြင်းပြစ်ခြားသမှု comedy ရဲ့စိတ်ခေါ်ချက်တစ်ခုလို့ကျွန်တော်တို့ပြောရမှာပေါ့နော်သို့တော်လည်းအဲ့ဒီလိုလောက်တာတဲ့ဆုံးဖြတ်ပိုင်ခွင့်ရှိတဲ့လူတွေအာဏာသုံးပိုင်ခွင့်ရှိတဲ့လူတွေလို့လို့မရနိုင်တဲ့ဤတာရန်တရားတွေကိုထဲ့တာကပို့ပြီးတော့ခိုင်းမယ်ပြည်သူတွေရဲ့ပြောပိုင်ခွင့်တရေရယူပိုင်ခွင့်เนาะပြည်သူတွေလောက်ပိုင်ခွင့်ဥပမာအဖြစ်တရင်တော့တရားစပြီးတရင်ရယူပိုင်ခွင့်ဆိုရင်2023နိုင်ငံတော်ရှုပ်ရဲ့အဥပဒေနဲ့ချိန်ထားပြီးတော့လုပ်နေတုံးဆိုရင်ဒါတွေအကုန်လုံးကိုပေါ့ဘာမပြောင်းသေးဘူးလားပြောင်းပါလားအထူးသဖြင့်တွတ်တော်မှာနော်မြို့သားဒီမိုကရေစီဖွဲ့ချုပ်ကအမတ်အများစုရတဲ့ခါမှာဒီလိုဥပဒေကိုကျွန်တော်တို့ပြန်ပြီးမကြည့်သင့်ဘူးလားပြည်သူလူထုရဲ့တရေရယူပိုင်ခွင့်ဥပဒေကိုကပြတ်ထမ်းဖို့မသင့်ဘူးလားဒါကိုတော့နိုင်ငံသားတယောက်ရဲ့အခြေခံခွင့်ရဲထဲမှာကတရေရယူပိုင်ခွင့်ကိုမထက်နိုင်ဘူးလားဒါဒီအကုန်လုံးကဆက်ဆက်နေတဲ့အတွက်ကြောင့်မြို့နယ်ကျေးရွာအဆင့်လေးဖြစ်စေခါမူအဲ့ဒီဟာကြီးတစ်ခုလုံးစုံလိုက်ကြီးကြိုင်ဖို့လိုလိမ့်မယ်ထင်တယ်အခုတတိတော့အဲ့ဒီအပိုင်းမှာအားနည်းတယ်လို့ကျွန်တော်ထင်တယ်ဗျ
တကယ်တော့ဒီစတိုင်နဲ့လူဟူဆက်ဘလိုဝါကိုအကောက်ဝဲ
ပေးရမယ်ဟာလေလိုအပ်တယ်အခုလူများတခြားနိုင်ငံတွေမှာတော့အဲတုံးပေါင်းခောက်တဲ့လူရဲ့ဟိုအကာွယ်ပေးတဲ့တော့ဥပဒေရှိတာအခုကျွန်တော်တို့စီမှာတော့မရှိသေးဘူးပေါ့နော
်ဆိုတော့ okay နောက်ဆုံးနေ့မြင်ရတာကတော့မြန်မာနိုင်ငံရဲ့ရက်ွက်ကြီးရွာတွေဟာဟိုအရင်ခစ်ဆက်ဆက်တွေပဲပေါ့လေဟိုအထူးသဖြင့်ဒီတပါတီအာဏာရှင်ခစ်တွေရုံငါနဲ့ဆိုင်ရင်နောက်ပြီးတော့ဒီနာအဖနာဝတာတို့ခစ်နဲ့ဆိုင်ရင်နေလို့ထိုင်လို့ပိုကောင်းလာသလားကြီးရွာလူစုကပို့ပြီးတော့ကြကောရမှာနေလူထိုင်လို့ကောက်လာတယ်လွတ်လပ်လပ်ရှိတော့ခံစားရတယ်ထင်ပါဆရာ
ရေဘူးကတော့ပြည်သူတွေကသူတို့အခွင့်အရေးတွေကိုတည်လာတယ်လို့ကျွန်တော်ထင်တယ်ဥပမာအားဖြင့်ကျွန်တော် VOA မှာလည်းအဲတချို့စီစဉ်လေးတွေပို့တယ်ပုံမှန်ယူသွားတဲ့အချိန်မှာပို့နေတဲ့ကာလတုန်းကကျွန်တော်လက်ဘရောင်းကိစ္စကိုခြေရွာတီဆင်းပြီးကျွန်တော်မေးခဲ့ဘူးတယ်အဲ့ဒီအင်တာဗျူးလုပ်ခဲ့တဲ့ခြေရွာသူမျိုးသမီးကြီးကိုကျွန်တော်ဒါကိုကျွန်တော်ရေဒီယိုမှာသုံးမယ်ဆိုရင်ဟောဖွင့်ပြပါသလားလို့ကျွန်တော်ဖွင့်ပြချက်တောင်းပါတယ
်
တောင်းတဲ့အားဖွင့်ပြတယ်လို့သူကပေးတယ်ပေးပြီးတော့သူအဲ့ဒီမှာသူကဘာလဲပြောလိုက်လဲဆိုဟေးတဲ့ဒီလိုကြားတယ်မလားဘတို့ဖွင့်ပြချက်ရမှသုံးရတယ်ဆိုတာဒါပဲတဲ့ဆိုလိုတာကအဲ့ဒီလိုတကြွမှုနဲ့မိမိခွင့်ကိုနားလည်လာတဲ့သူတွေကိုကျွန်တော်ကိုယ်တိုင်အထူးသဖြင့်ပဋိပက္ခတွေပြောနေတဲ့လက်ဘောင်းလိုနေရာမျိုးမှာတော့ကျွန်တော်တို့တွေ့လာရပြီပေါ့ဆိုတော့နေကောင်းနေမယ်ဒါပေမဲ့ကြောင်းတဲ့တွေကတော့ကြေးရွာဆင်းပါလေဆရှိလာပြီလို့ကျွန်တော်ထင်တယ်
မြန်မာရေးတုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့တင်ဆက်မယ့်သူယုံကြည်ရာအစီအစဉ်မှာတော့အမေရိကန်တပ်မတော်စစ်သူနာပြည်တပ်ခွဲကတက်ကြက်ကြီးအဲခွန်ဘူးရဲ့ယုံကြည်ရာကိုနားဆင်ကြရပါမယ်မတ်မိုးဖြူကအစီအစဉ်တင်ဆက်ထားတာ
ပါကျမယုံကြည်တဲ့အရာကတော့ပညာရေးပဲဖြစ်ပါတယ်ဒီဘဝလောကမှာကျမတို့ယုံကြည်မျက်နှာတံပိုးထားတဲ့အရာတွေအများကြီးရှိပါတယ်ဥပမာပြောရရင်ရွှေငွေဥစ္စာမိတ်ဆွေခင်မုန်းကောင်းတဲ့မိသားစုတွေပဲဖြစ်ပါတယ်လူသားတွေရဲ့ဇလိစီရိုက်ကွဲပြားသလိုမိမိတံပိုးထားတဲ့အရာတွေဟာလည်းအင်မတန်မှကွဲပြားပါတယ်ဒီအရာတွေအလုံးဟာလည်းမတည်မြဲပါဘူးတနေ့မှပျောက်ပြယ်သွားမှာပါဒါပေမဲ့နောင်လာနောက်သားတွေကိုပေးနိုင်တဲ့အကောင်းဆုံးသောအမွေလက်ဆောင်ကတော့ပညာအမွေပါပညာသာဖြစ်ခြင်းဆိုတာဂုဏ်ပကာသနာတစ်ခုတည်းပဲမဟုတ်ပါဘူးပညာဟာလူသားတစ်ယောက်ကိုရင့်ကျက်စေပါတယ်ကောင်းမွန်မှန်ကန်တဲ့ဆုံးဖြတ်ရွေးချယ်မှုတွေကိုပြုလုပ်နိုင်စေပါတယ်။ဒါရင်မကသေးပါဘူး။အသက်ကြီးလာပြီးဒီနေ့ဘဝသက်သာကိုပြန်လည်သုံးသပ်တဲ့အခါနောင်တရတဲ့နေ့ရက်တွေ၊ညစ်ညီကြရတဲ့နေ့ရက်တွေ၊နေပါမှာတေချာပေါက်ပါ။ကျမရဲ့အတွေ့အကြုံတစ်ခုကိုဒီနေ့နားဆင်နေတဲ့ပရိသတ်တွေနဲ့ ဝင်မြချင်ပါတယ်။ကျွန်မအမေရိကကိုအကြောင်းတက်ဖို့2009ခုနှစ်မှာရောက်ရှိခဲ့ပါတယ်။ကျွန်မရဲ့မိဘတွေငငယ်တုန်းကသင်ကြားပေးခဲ့တဲ့အတိုင်းကျွန်မပညာကိုအင်တာမမြင်လို့ပါတယ်။အမေရိကမလာခင် American Center မှာအင်္ဂလိပ်စာတွေကိုတက်လင်လောက်တင်ယူပြီးဒီမှာကြောင်းတက်နိုင်ဖို့ပြင်ဆင်ခဲ့ပါတယ်။ဒီနိုင်ငံမှာကြီးခဲ့တာမဟုတ်တဲ့အတွက်ကြောင့်အမှတ်မထင်ပဲကြောင်းတက်စင်မှာအခက်အခဲမျိုးမျိုးနဲ့ရင်ဆိုင်ခဲ့ရပါတယ်။အမေရိကပညာရေးနဲ့မြန်မာပြည်ပညာရေးဟာအင်တာမကွာခြားပါတယ်။မြန်မာပြည်မှာကြောင်းတက်တုန်းကစာတွေကိုအလွတ်ကျက်ပြီးဆံပွဲမှာမမီလောက်ခြားရေးပြီးဖြေရပါတယ်။အမေရိကကကြောင်းမှာဆိုလို့ရှိရင်အလွတ်ကျက်ရုံနဲ့ဆံပွဲမအောင်နိုင်ပါဘူး။စာတွေကိုတရားပေါက်နားလည်မှဆံပွဲပြီးဆိုအောင်မြင်နိုင်မှာဖြစ်ပါတယ်။ကျမဒီမှာကြောက်စားတဲ့တုန်းကဆရာဆရာမတွေပြောတာမြန်လို့နားလည်အောင်အရင်စ조사ရပါတယ်။တကယ်ချင်းတွေအပြင်မှာပြောပွားနေချိန်မှာကျမကအချင်းပိုယူပြီးစာတွေကိုလေ့လာပါတယ်။အမေရိကကိုရောက်စဆိုတော့ဒီကယဉ်ကျေးမှုတွေကိုနားလည်အောင်လဲ조사လိုက်နိုင်ရပါတယ်။တချိန်ထဲမှာပဲအင်ကိုလည်းအလွန်သတိရပါတယ်။အဲ့ဒီလိုနဲ့2008ခုနှစ်နှစ်ဆန်းပိုင်းမှာကျမကြောင်းထွက်ခဲ့ရပါတယ်။အဲ့ဒီနောက်ပိုင်းမှာကျမကျွန်တော်ပြုအကူအညီနဲ့တနစ်ကျော်အလုပ်လုပ်ကင်ခဲ့ပါတယ်။ဒီမှာကိုချရော့ဘော်ကိုရည်ကြည်နိုင်ဖို့အင်တာမတ်စူးစမ်းရပါတယ်။ကျောင်းတက်စရိတ်တွေကလည်းအလွန်ဈေးကြီးပါတယ်။နောက်ထပ်တနစ်ကျော်ကြာမှာကျွန်မအမေရိကစစ်တပ်ထဲကိုဝင်ပြီးတာဝန်ထမ်းဆောင်ခဲ့ပါတယ်။အခုဆိုရင်စုစုပေါင်း9နီးပါးရှိပါပြီ။2016ခုနှစ်လယ်လောက်မှာကျွန်မအစိုးရစိုက်ပင်နဲ့ဂျူနာပြူကျောင်းကိုပြန်လည်တက်ရောက်နိုင်ခဲ့ပါတယ်။အခုကျောင်းပြီးဖို့လမ်းတစ်ဝက်ကိုရောက်နေပါပြီ။ကျမဘယ်နေရာရောက်ရောက်ကြောင်းတက်ခြင်းနဲ့စိတ်ကြောင်းပြီးခြင်းနဲ့စိတ်ပညာသက်ဖြစ်ခြင်းနဲ့စိတ်ဘယ်တော့မှပျောက်ွယ်မသွားပါဘူးစိတ်လည်းမလျှော့ခဲ့ပါဘူးအကြောင်းအမျိုးမျိုးကြောင့်အခက်အခဲအမျိုးမျိုးတွေကြုံတွေ့ခဲ့ရပေမဲ့ဘယ်တော့မှစိတ်မလျှော့ခဲ့ပါဘူးပညာသက်ဖြစ်ရင်မိသားစုကိုကူညီနိုင်မယ်ကိုယ့်ရဲ့မိတ်ဆွေအတိုင်းအဝိုင်းပြည်သူအကျိုးတွေကိုမြောက်များစွာထမ်းဆောင်နိုင်မယ်ဆိုတာကျမလုံးဝယုံကြည်ပြီးသားပါဒီနေ့နားဆင်နေတဲ့မိဘတွေကိုအားပေးချင်ပါတယ်သားသမီးတွေကိုပညာတတ်ကြီးတွေဖြစ်အောင်စိတ်မလျှော့ပဲလေ့ကျင့်ပြောထောင်ပေးပါလူငယ်တွေကိုလည်းအားပေးချင်ပါတယ်ပြည်ရင်းပြည်ပဘယ်နေရာမှာနေနေဘယ်နေရာမှာရောက်ရောက်မိမိစိတ်ဝင်စားတဲ့ပညာတစ်ခုကိုရအောင်သင်ယူပါအဲ့ဒီပညာကိုကျွမ်းကျင်အောင်လေ့လာပါစိတ်တမကြပါနဲ့တနေ့မှစ조사ရုံးကန်ရကျွမ်းတတ်မှာပါတနေ့မှမိဘမိတ်ဆွေညီကိုမောင်မတွေဂုဏ်ယူနိုင်တဲ့သူတယောက်ဖြစ်လာမှာပါလို့တိုက်တွန်းချင်ပါတယ်ကျေးဇူးတင်ပါတယ်ရှင်
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
အမေရိကန်တပ်မတော်စစ်တူနာပြည်တပ်ခွဲကတက်တက်ကြီးအဲခွန်ပူရဲ့ယုံကြည်ရာကိုနားဆင်ကြရတာဖြစ်ပါတယ
်။အမေရိကန်စိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။ Founding Fathers လို့ခေါ်တဲ့အမေရိကန်ပြည်ထောင်စုကိုတည်ထောင်သူတွေဟာနိုင်ငံသားတွေရဲ့အခွင့်အရေးကိုကာကွယ်ဖို့အတွက်အစိုးရရဲ့ဥပဒေမူပေါင်းတွေကိုအခြေခံဥပဒေထဲမှာထည့်သွင်းခဲ့ပါတယ်။အဲ့ဒါကတော့ဖြည့်ဆွတ်ချက်10ခုပါ။3ခုကတတိပုဂ္ဂလအခွင့်အရေးကိုကာကွယ်ဖို့နဲ့ခုနှစ်ခုကတော့တရားဥပဒေခိုင်မာစေဖို့ဖြစ်ပါတယ်။အဲ့ဒီ10ခုကို Bill of Rights အခွင့်အရေးဆိုင်ရာပြဋ္ဌာန်းချက်လို့ခေါင်းစဉ်တတ်ထားပါတယ်။ Fifth Amendment ဖြည့်ဆွတ်ချက်အမှတ်5ကရာဇဝတ်မှုနဲ့ဆွဆွဲခံရသူတွေကိုအစိုးရကတရားစွဲတာမှာအခြေခံဥပဒေအရကန့်သတ်ချက်တွေကိုပြဋ္ဌာန်းထားတာပါ။တစုံတစ်ယောက်ကို Grand Jury လို့ခေါ်တဲ့ခုံသမားရီလူကြီးအဖွဲ့ကအပြစ်ရှိတယ်လို့မဆုံးဖြတ်မချင်းပြင်းထန်တဲ့ရာဇဝတ်မှုတစ်ခုအတွက်တရားမစွဲရဘူးလို့ဖြစ်ဆွတ်ချက်အမှတ်5ပထမဆုံးစာပိုင်းမှာပြဋ္ဌာန်းထားပါတယ်။ Grand Jury ဟာအင်္ဂလိပ်ရိုးရာဥပဒေဟောင်းရဲ့စနစ်တစ်ခုဖြစ်ပြီးဆွဆွဲခံရသူကိုအင်္ဂလိပ်ဘုရင်ကအတိပယ်မဲ့တဲ့ဒါမှမဟုတ်ပြင်းထန်တဲ့အပြစ်ပေးတာမျိုးမလုပ်ရအောင်အကာအကွယ်ပေးတဲ့ဂျာခန်စနစ်တရားဖြစ်ပါတယ်။အဆွဆွဲခံရသူကိုဘိုးအစိုးရကမတရားအရေးယူတာကနေကာကွယ်နိုင်ဖို့ Grand Jury စနစ်ကိုဆက်ထားမယ်လို့အခြေခံဥပဒေရေးဆွဲသူတွေကရွေးချယ်ခဲ့တာပါ။ဒုတိယစာပိုင်းကတော့နှစ်ထပ်နှစ်နာမှုလို့ဆိုတဲ့အလားတူပြမှုတစ်ခုအတွက်ဆွဆွဲခံရသူကိုထပ်ခါတလဲလဲတရားစွဲရမျိုးကနေအကာအကွယ်ပေးထားပါတယ်ဆိုလိုတာကတစုံတစ်ယောက်ဟာပြမှုတစ်ခုအတွက်အပြစ်မရှိဘူးလို့တွေးထားပြီးရင်အဲ့ဒီအလားတူဆွဆွဲချက်နဲ့တရားရုံးအသီးသီးမှာထပ်ခါတလဲလဲတရားစွဲမခံရဘူးပါတတိယစာပိုင်းမှာတော့ဆွဆွဲခံရသူအနေနဲ့ရာဇဝတ်မှုတွေမှာကိုယ်ကိုယ်ကိုအပြစ်ရှိအောင်အတင်းအကျပ်ဖတ်ဆိုခိုင်းတာမျိုးမဖြစ်ဘူးအကာအကွယ်ပေးထားပါတယ် မြင်တတ်တဲ့သူဟာတရားခွင်အတွင်းကိုယ့်အတွက်အပြစ်ဖြစ်စေမယ့်အဖြေမျိုးမပေးမိအောင်ဒီပြည့်စွက်ချက်အမှတ်၅ကိုသုံးပြီးမိကွန်းတွေကိုမဖြေဘဲညှင်းလို့ရပါတယ်။စတုဒ္ဒစာပိုက်ဒါမှမဟုတ် due process ထိုက်တဲ့တရားစီရင်ရေးစာပိုက်မှာတော့တရားစီရင်ရေးစနစ်ထဲမှာလူပုဂ္ဂိုလ်အားလုံးကိုမျက်မျှတတစစ်ဆေးစီရင်ဖို့အာမခံထားပါတယ်။တစုံတစ်ယောက်ရဲ့ဘဝလွတ်လပ်မှုဒါမှမဟုတ်ပိုင်းဆိုင်ပစ္စည်းကိုထိခိုက်အောင်မလုပ်ခင်မှာအစိုးရဟာအခွင့်အရေးအားလုံးကိုလေးစားလိုက်နာဖို့အခြေခံဥပဒေနဲ့ဆက်ဆက်ဥပဒေအားလုံးမှာပြဋ္ဌာန်းထားတဲ့အာမခံချက်တွေနဲ့အကာအကွယ်ပေးမှုတွေကိုလိုက်နာဖို့လိုအပ်ပါတယ်။ပင်စမစာပိုက်မျှတတဲ့ရော်ကြီးဆိုင်ရာစာပိုက်မှာတော့ပုဂ္ဂလိကပိုင်ပစ္စည်းကိုအများပြည်သူအသုံးပြုဖို့ဗဟိုအစိုးရကရယူခွင့်ရှိပေမဲ့ရယူချိန်မှာရှိတဲ့မျှတတဲ့ဈေးကွက်ပေါက်ဈေးအတိုင်းပိုင်ရှင်ကိုရော်ကြီးပေးရမယ်လို့ပြဋ္ဌာန်းထားပါတယ်။ဖြည့်ဆွက်ချက်အမှတ်၅ဟာအခြေခံဥပဒေရေးဆွဲသူအများအပြားဒီတိချအုပ်ချုပ်မှုအောက်မှာကြုံခဲ့ရတဲ့တရားရုံးတွေရဲ့အလွန်အကျွံအာဏာသုံးလုံးဆောင်မှုတွေကိုဓာတ်ဆီးဖို့ဖြစ်ပါတယ်။ဆွဆွဲခံရသူကိုချင်းချောက်ပြီးတော့ကို့ဖာသာအပြစ်ကြအောင်အတင်းအကျပ်မလုပ်ဖို့ကာကွယ်ပေးထားတယ်လို့တရားရုံးတွေမှာမျှတတဲ့စီရင်မှုရှိဖို့အာမခံချက်ပေးထားပါတယ်။နှစ်ဆရာစုလေပိုင်းကတရားဝန်ချုပ်တရားသူကြီးဝီလျံအိုဒေါဂလက်စ်ရဲ့စကားအရဆိုရင်ဖြင့်ဖြည့်ဆွက်ချက်အမှတ်၅ဟာမိတ်ဆွေဟောင်းတဦးမိတ်ဆွေကောင်းတဦးအာဏာရှင်လက်အောက်ကလွတ်မြောက်ဖို့ဂုံတိတ်ခါပြည်စုံဖို့ရင်ကျေးသမှုရှိဖို့လူသားရဲ့ယုံကံမှုမှာမဟာမှတ်တိုင်ကြီးတစ်ခုပဲဖြစ်ပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလိုက်ပါတယ်ရှင်
။သောရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အပေါ်မှုကြောင့်ထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာ။ VOA အမေရိကန်အတန်ကနေကြာတာပရင်းနေမနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနာ ይ စာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24လို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ကြာတာပရင်းနေမနေ့ခင်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်အခုနိုင်ငံတကာသတင်းအချင်းချုပ်ကိုဦးကျော်စံတာကကြီးညာပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်နိုင်ငံသားတူဖြစ်တဲ့ဘီရစ်ရှ်ဆန်ဟာရခိုင်ရေးမြမအစိုးရကစစ်ဖော်စီလာတဲ့နိုင်ငံသားအကြံပေးအဖွဲ့ကနေဘလူးနဲ့မှနှုတ်ထွက်တော်ပြီဖြစ်ပါတယ်။ဒီအဖွဲ့ဟာမြန်မာနိုင်ငံပြောင်းလဲအောင်သံသိထံချလှုပ်ဆောင်မဲ့အဖွဲ့တစ်ခုမဟုတ်ဘူးလို့ပြောကြရင်နှုတ်ထွက်သွားခဲ့တာဖြစ်ပြီးဘလူးနဲ့မှပဲမြန်မာနိုင်ငံကသူပြန်လည်ထက်ခွာသွားခဲ့ပြီလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာရခိုင်ပြည်နယ်အတွင်းအမကန်ကျဲရှိတဲ့ငင်းချမ်းရေးတည်ငင်းရေးဖွံ့ဖြိုးရေးတွေလိုအပ်နေတဲ့အချိန်မှာမူဝါဒပြောင်းလဲရေးကိစ္စတွေလိုအပ်တာကိုစန့်ကျင်နေတဲ့ဒီအကြံပေးအဖွဲ့ဟာအစိုးရလုပ်သမျှကိုဝိုင်းပြီးအော်ပါပေးနေမဲ့အဖွဲ့မျိုးသာဖြစ်တယ်လို့မစ္စတာရစ်ချင်းစင်ကထုတ်ပြန်ကြတဲ့မှာညင်ညာလိုက်ပါတယ်။ရခိုင်ပြည်နယ်ဆိုင်ရာဒီအကြံပေးများအပေါ်အကောင့်ထဲပေါ်ဆောင်ရေးဒီအကြံပေးကော်မတီရဲ့အကြံပေးကော်မတီနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်တို့တွေ့ဆုံပြီးနှစ်ရက်အကြာမှာမစ္စတာရစ်ချင်းကဒေါန်ဆန်းစုကြည်ဟာမော်ရယ်လီဒါရှစ်လို့ခေါ်တဲ့ကျင်းဝတ်သက်ခါရကောင်းဆောင်မှုကင်းမဲ့နေတယ်လို့လည်းဆွဆွဲတော့ပါတယ်။ဒေါန်ဆန်းစုကြည်ဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတစုံတရာပြောကြားခြင်းမရှိပါဘူး။တချိန်ထဲမှာပဲအမေရိကန်အထက်လွှတ်တော်ပါတီကြီးနှစ်ရက်လုံးကပါဝင်တဲ့အမတ်တချို့ကအမတ်အများစုခေါင်းဆောင်မစ်မကော်နဟာမြန်မာခေါင်းဆောင်ဒေါန်ဆန်းစုကြည်နဲ့ဆက်ဆံရေးကောင်းတဲ့အတွက်ကြောင့်ရွှေညာအေးနဲ့ပတ်သက်ပြီးအရေးယူမဲ့ကိစ္စကိုအထင်ဆွဲထားတယ်လို့ဆွဆွဲလိုက်ပါတယ်။တခုတည်းသောပြဿနာကအထက်လွှတ်တော်အမတ်မစ်မကွန်နန်နဲ့ဒေါန်ဆန်းစုကြည်တို့အကြားရင်းနှီးနှီးဆက်ဆံရေးဆင်ခြင်ကိစ္စပဲဖြစ်တယ်လို့အထက်လွှတ်တော်အီလ်နိုက်ပီနဲ့အမတ်ဒစ်ဒါဘင်ကပြောရည်ကိုပြောကြားလိုက်ပါတယ်
။ထိတဲ့ရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုဥကြော်စံတာကြီးညာပေးခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကဒေါက်ခင်မျိုးသက်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒစ်မက်ဂနက်ဖြစ်ပါတယ်။ယနေ့ပဲ6နိုင်ခွေကနေ9နိုင်ထိထုတ်လွှင့်မဲ့အစီအစဉ်ကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ်။ VOE ကိုနားဆင်ရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ကဘာနှန်းကတောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရောစိတ်ပါရွှေလန်းချမ်းမြေ့ကြပါလိမ့်ခင်ဗျာ။ကျွန်တော်စံမိုးရီပါ
This program has come to you from the Voice of America, Washington.